Welcome to the Voice of America in Burmese.
ကျမရှင်းလင်းကြပါစေ view American တန်မြန်မာပိုင်းရဲ့2018ခု December လ17ရက်အင်္ဂါနေ့မနေ့ကအတန်လွင့်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line meter 30.40.48 ပြင် view ရဲ့ Facebook စာမျက်နှာကလည်းတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ကြောင်းလွင့်မှာအခုမနေ့ကစီစဉ်တွေကိုတင်ဆက်သွားမှာပ
ါဟုတ်ကဲ့ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့Brexit လို့ခေါ်တဲ့ Britain EU တွေကနှုတ်ထွက်ရေးအစီအစဉ်ဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံဝန်ကြီးချုပ်ကခီးစဉ်စတင်မှုအိန္ဒိယသမ္မတဟာတနင်္လာနေ့ကအနေပြည်တော်ကိုရောက်သွားပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင
်ဗျဟုတ်ပါခင်ဗျအဲ့လိုသတင်းတွေပြီးနားဆင်ကြမယ့်အထက်မှာဆိုရင
် It saddens me to say that in this year marking the 70th anniversary of the Universal Declaration of Human Rights the human rights agenda is losing ground
အဲ့ဒါကနိုင်ငံတကာလူ့ခွင့်ရေးချိန်ညစာရအတည်ပြုခဲ့တာနှစ်ပေါင်း80ပြည့်တဲ့အထိမ်းအမှတ်ခန္ဓာမာဒီကလမကတွေးမှုချုပ်ကမင်းကွန်းပြောခဲ့တာပါအာနာရှင်ဆန်မှုတွေကဘာမှများလာနေလို့လူခွင့်ရေးတွေချင်းနေမကောင်းဖြစ်နေတယ်လို့ဆိုပါတယ်မြန်မာစစ်ကောင်းဆောင်တွေကို EU ဥရောပကနေပြီးတော့အရေးယူတန်ခတ်ဖို့ဆုံးဖြတ်လိုက်တဲ့အကြောင်းနဲ့တခြားဒီ Twitter လူမှုကွန်ရက်ကအကြီးအကဲမြန်မာပြည်နဲ့ပတ်သက်လို့ပြောမိလို့အကြီးအကျယ်ဝေဖန်ခံနေရတယ်ဆိုတဲ့အကြောင်းနဲ့ဒီနောက်ပိုင်းပတ်စဉ်စီစဉ်မှာတော့တုတ္တဆုံးလင်အမေရိကန်တစ်ခွင်းနဲ့စီးပွားရေးတွေကိုကြားမှာပါအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်လိုက်တဲ့ဒေါက်ခင်မျိုးတက်တို့ကကြီးညာကြပါလိမ့်မယ်ခင်ဗျာ
ပြည်ထောင်ငံအယူတွေကနှုတ်ထွက်မဲ့ Brexit အစီအစဉ်ဟာမူလကတည်းကဖြိုဖျဲဖြစ်နေကြရက Brexit ကိစ္စအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့အစီအစဉ်ကိုဝန်ကြီးချုပ် Theresa May ကရရှိဆန်းလိုက်တဲ့အတွက်အခြေအနေတွေပိုပြီးရှုပ်ထွေးသွားစေခဲ့ပါတယ်။ EU တွေကဗြိတိန်နှုတ်ထွက်ရေးအတွက်ဝန်ကြီးချုပ်မေဟာလှပေါင်းများစွာညှိနှိုင်းဆောင်ရွက်ခဲ့ရတာလည်းဖြစ်ပါတယ်။အောက်လွှတ်တော်မှာ၄ရက်ကြာအကြိမ်နဲ့ဆွေးနွေးကြပြီးတဲ့နောက် Brexit အပေါ်လူထုရဲ့ထောက်ခံမှုတွေညှော်လင့်လာနေတဲ့အပေါ်ဝန်ကြီးချုပ်ကိုယ်တိုင်ကလည်းအထိတ်တလန့်ဖြစ်နေတဲ့အချိန်မှာပဲဝန်ကြီးချုပ်ရရှိထားတဲ့ Brexit သဘောတူညီချက်ကိုလွှတ်တော်အမတ်တွေကညှင့်ပယ်ကြဖို့ပြင်ဆင်နေတာပါ။လွှတ်တော်မှာရှုံးနိမ့်ခဲ့ရင်တော့ဝန်ကြီးချုပ်မေအနေနဲ့ယာရုကနှုတ်ထွက်ပေးရခြင်းရှိသလိုသူမရဲ့ Conservative Party ဟာလည်းအစိုးရအာဏာလက်လွတ်ရမယ်သဘောဖြစ်နေပါတယ်။အများမြင်ကွင်းမှာ Brexit ကိစ္စကိုမဲခွဲဆုံးဖြတ်လို့ကြောင်းဝန်ကြီးချုပ်ကပြောဆိုနေပေမဲ့သူမရဲ့အစိုးရအဖွဲ့ဝန်ကြီးတွေကလွှတ်တော်မှာမဲခွဲဆုံးဖြတ်တာကိုမလုပ်သေးဖို့သူမကိုတိုက်တွန်းနေတယ်လို့ဝန်ကြီးချုပ်နဲ့နှိဆက်သူတွေကပြောပါတယ်။ Brexit ကိုထောက်ခံမှုမရခဲ့ရင်သူမရဲ့ဂုဏ်သိက္ခာလည်းထိခိုက်စေနိုင်ပါတယ်။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခြင်းမပြုခင်ဗြိတိန်အတွက်အကျိုးပိုရှိစေမဲ့သဘောတူညီချက်မျိုးရရှိအောင် EU နဲ့ပြန်လည်ညှိနှိုင်းဆွေးနွေးဖို့ဝန်ကြီးချုပ်ရဲ့အစိုးရအဖွဲ့ဝန်ကြီးတွေကလိုလားနေကြတာပါ
။ကနေဒါနိုင်ငံမှာအဖမ်းဆီးခံထားရတဲ့ဟောက်ဝေနီးပညာကုမ္ပဏီကြီးရဲ့ဗဏ္ဍာရေးဆိုင်ရာအကြီးအကဲကိုငွေကြေးမတမာမှုနဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးနိုင်ခြင်းရှိနေချိန်မှာပဲတနင်္လာနေ့မှာကနေဒါတရားရုံးကသူ့ကိုအာမခံပေးတဲ့မပေးတဲ့ဒုတိယအနေဖြင့်လည်းကြားနာဆစ်ဆင်းနေပါတယ်။ကနေဒါအစိုးရရှေ့နေတွေကတော့မန်ဝမ်ဂျိုးကိုမတမာမှုဆွဲချက်တွေနဲ့တရားဆွဲခြင်းနဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးတဲ့မပေးတဲ့မဆုံးဖြတ်ခင်မှာသူ့ကိုအာမခံမပေးတဲ့ဘူးလို့ပြောပါတယ်။ဒါပေမဲ့သူ့ရှေ့နေတွေကတော့သူဟာကျမ်းမာရေးကြောင့်အာမခံရတဲ့လို့ပြောပါတယ်။သူ့ရှေ့နေတူကတော့တကယ်လို့မန်းကအာမခံပေးမှုအတွက်တတ်မှတ်ချက်တွေကိုချိုးဖောက်ရင်သူ့ကိုပြန်ပြီးဖမ်းဆီးမယ်။စောင့်ကြည့်ထောင်နှံတဲ့ကုမ္ပဏီတစ်ခုကိုငှားရမ်းခြင်းကြောင့်မန်းကပြောတယ်လို့တင်းလာနေကနေဒါနိုင်ငံဗန်ကူးဗားတရားရုံးမှာပြောကြားခဲ့တာပါ။တနင်္လာနေ့တော့တရုတ်အစိုးရသတင်းစာ Global Times Editor အားပေါ်မှာတော့ကနေဒါအစိုးရရဲ့အခုလုပ်ရဟာလူသားမဆန်ဘူးလို့ဝေဖန်ထားပါတယ်။တနင်္လာနေ့ကတော့မန်ဝမ်ဂျိုးကိုဖမ်းဆီးထားတဲ့ပုံမှာပြင်းပြင်းထန်ထန်ကန့်ကွက်တဲ့အနေနဲ့တရုတ်အစိုးရကဘေကျင်းကတရုတ်ဆိုင်ရာအမေရိကန်တမ္မာကြီးကိုဆင့်ခေါ်ပြီးအမတန်ဆိုးရွားတဲ့လုပ်ရဖြစ်ကြောင်းပြောဆိုခဲ့တဲ့ပြင်အီရန်နိုင်ငံပေါ်အမေရိကန်ရဲ့ကုန်သွယ်ရေးပိတ်ဆို့တန်းခတ်မှုတွေကိုမန်ဝမ်ဂျိုးချိုးဖောက်ထားတယ်ဆိုပြီးသူ့ကိုအမေရိကန်လွှဲပြောင်းပေးဖို့ကနေဒါအစိုးရတောင်းဆိုထားတာကိုပြန်ပြီးတော့ရုပ်သိမ်းပေးဖို့အမေရိကန်တမကြီးကိုတရုတ်ကတောင်းဆိုပါရယ်မန်ဝမ်ဂျိုးဟာဒီဇင်ဘာ10ရက်နေ့ကဗန်ကူးဗားလေဆိပ်မှာခီးတထောင်နားစင်ကနေဒါအစိုးရကဖမ်းဆီးခဲ့တာပ
ါဒီဇင်ဘာ21ရက်နေ့မှာနောက်ဆုံးထားအတည်ပြုပေးရမယ်အမေရိကန်အစိုးရအတုံးစီဥပဒေမူကြောင့်မဆုံးဖြတ်ခင်နောက်ဆုံးကြိုးပမ်းတဲ့အနေနဲ့သူအဆိုပြုထားတဲ့မက္ကဆီကိုနယ်စပ်မှာတရိုင်းကြီးဆောက်ရေးအစီအစဉ်အတွက်အစိုးရအတုံးစီထဲမှာထည့်သွင်းပေးဖို့စီယုံပြောဆိုရေးတမရဒေါ်နယ်ထရမ့်ဟာဒီမိုကရက်လွတ်တော်မှတည်နဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံမှုရှိနေပါတယ်။ဘတ်ဂျက်အတည်ပြုရေးကိစ္စဟာအမေရိကန်နိုင်ငံမှာခရစ်မတ်အားလိုက်တည်မတိုင်ခင်အစိုးရပိတ်ရမယ့်အရေးကနေရှောင်ရှားနိုင်ရေးရီပပ်လီကန်ဦးဆောင်တဲ့လွတ်တော်ရဲ့နောက်ဆုံးလှုပ်ဆောင်ချက်လည်းဖြစ်ပါမယ်။ရီပပ်လီကန်ဘက်ကနေဒီမိုကရက်တီထံလွတ်တော်ကိုလွဲပြောင်းမပေးခင် လူဝင်မှုကြီးကြပ်ရေးကိစ္စအတွက်အကြီးအကျယ်သဘောထားကွဲပြားနေကြတဲ့ပါတီနီယာစလုံးဟာဒီကိစ္စကိုသတိထားလှုပ်ဆောင်ကြရမှာလည်းဖြစ်ပါတယ်။လာမယ့်2019ခုနှစ်ဘဏ္ဍာနှစ်အတွက်အစိုးရအသုံးစရိတ်ထဲမှာသူအဆိုပြုထားတဲ့နေဆက်တိုင်းတိဆောက်ရေးဒေါ်လာ5ဘီလီယံထက်သွင်းပေးရေးဆွေးနွေးဖို့သမ္မတထရန့်ဟာအောက်လွတ်တော်လူနည်းစုခေါင်းဆောင်ဒီခါမှာခင်ဗျာအထက်လွတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမားနဲ့အောက်လွတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီတို့နဲ့တွေ့ဆုံမှာဖြစ်ပါတယ
်။ Republican Party အတိုင်းဝိုင်းတွေကိုထိုးဖောက်ဝင်ရောက်ပြီး Russia ဆွေကိုအချက်လက်တွေပေးတယ်လို့ဆွဆွဲခံရတယ်။ American နိုင်ငံမှာဖမ်းဆီးခံထားတဲ့ Russia တရှိကသူ့မှာအပြစ်ရှိကြောင်းတင်းနယ်လာနေမှာ American အစိုးရရှင်တွေကိုခံဝန်ချက်ပေးဖို့အတွက်သဘောတူညီမှုရခဲ့ပါတယ်။အသက်30ရွယ် Maria Butina ကိုဇူလိုင်လကလေးကဖမ်းဆီးထားရတာဖြစ်ပြီးအင်ကာနီမှာတော့ Washington တရားရုံးမှာတရားရုံးထုတ်ဖို့အတွက်စီစဉ်ထားတာပါ Republican Party အတွက်မဲဆွဲပေးတဲ့အနေနဲ့ American နိုင်ငံမှာကိုယ့်ကိုယ်ကိုကာကွယ်ဖို့အတွက်တနက်ကင်ဆန်ခွင့်အတွက်စီးရုံးလှုပ်ရှားနေတဲ့ဩစာကြီးတဲ့ NRA အမျိုးသား Rifle တင်းနဲ့ဆက်သွဲပြီး Right to Bear Arms လို့ခေါ်တဲ့သူခေါ်ဝေါ်တဲ့ Russia ဖွဲ့အနေနဲ့တဆင့် Russia စုအတွက်လျှို့ဝှက်စားတရှိုးလုပ်ပေးတဲ့တရားဝင်လုပ်ရကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်အတွက်တော့သူကအပြစ်မရှိဘူးလို့ရှောက်ထားခဲ့တာပါ Butina ဟာNRA နဲ့ဆက်နွယ်နေတဲ့ Republican Party ကတက်ကြွလှုပ်ရှားသူ Paul Erickson နဲ့အတူနေပြီးတော့ပုံကိုရရဆက်ဆံမှုကိုတိုးအောင်လုပ်ခဲ့တယ်လို့လည်းဆွဆွဲခံနေရတာပါသူဟာ Washington DC က American University ကျောင်းသူတဦးဖြစ်ပြီးတော့ဒီနှစ်ကုန်မှနိုင်ငံတကာဆက်ဆံရေးဘာသာရပ်နဲ့မဟာဝိဇ္ဇာဘွဲ့ကိုယူတော့မှာဖြစ်ပါတယ် American တရားရေးဌာနကတော့ Butina ဟာ Russia တရှိုးတဦးဖြစ်တယ်လို့ဆွဆွဲပြီးသူဟာ Russia သမ္မတ Vladimir Putin နဲ့ဆက်နွယ်နေတဲ့ American ဘဏ္ဍာရေးဌာနကနေတန်ခတ်အရေးယူထားသူ Russia ရှေ့နေဟောင်းတဦးရဲ့ညွှန်ကြားမှုရအလုပ်လုပ်ဒီလိုလည်းပြောပါတယ
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကို9ရက်ကြာတရားဝင်ခီးစဉ်စတင်ဖို့အိန္ဒိယသမ္မတရမ်နတ်ကိုဗင်ထာတနင်္လာနေ့ကနေပြည်တော်ကိုရောက်သွားပြီဖြစ်ပါတယ်အိန္ဒိယသမ္မတဟာသူ့ရဲ့ခီးစဉ်အတွင်းနိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့နဲ့အဆင့်မြင့်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်သွားဖို့ရှိပါတယ်ဒီဇင်ဘာ10ရက်ကနေ14ရက်နေ့ထိကြာမြင့်မြတ်ခီးစဉ်အတွင်းနိုင်ငံသဘောတူညီချက်အများအပြားနဲ့လက်မှတ်ရေးထိုးကြဖို့ရှိတဲ့ကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးဌာနပြောခွင့်ရ Ravish Kumar ကအိန္ဒိယသတင်းမီဒီယာတွေကိုပြောထားပါတယ်။အိန္ဒိယရဲ့အရှိမျော်ပေါ်လစီနဲ့အိန္ဒိချင်းနိုင်ငံအချင်းချင်းကြားဦးစားပေးဆက်ဆံရေးဆိုတဲ့ပေါ်လစီတွေရဲ့တစိုက်တစေတာအဖြစ်နဲ့သမ္မတကိုဗင်ထာမြန်မာနိုင်ငံကိုရောက်လာတာဖြစ်တယ်လို့မြန်မာနိုင်ငံပေါ်တရုတ်တို့ရဲ့ဩဇာလွှမ်းမိုးမှုကြီးထွားလာနေတာကိုချင်းချင်းရှာညှိဖို့အတွက်ရောက်လာတာလည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာမြန်မာနဲ့စီးပွားရေးသဘောတူညီချက်အများအပြားရရှိထားတဲ့အပြင်မကြသေးခင်ကပဲရင်းနှီးစီမံကိန်းအတွက်လက်မှတ်ရေးထိုးထားတာဖြစ်ပါတယ်။သမ္မတကိုဗင်ဟာအင်္ဂါနေ့မှာသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နဲ့တွေ့ဆုံမှာဖြစ်ကြောင်းအိန္ဒိယနိုင်ငံသားရေးဌာနအတွင်းဝန် Vijay Gokhale ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြောကြားခဲ့ပါတယ်။ဒီဇင်ဘာ12ရက်နေ့မှာတော့သမ္မတကိုဗင်ဟာအိန္ဒိယအစိုးရရဲ့ထောက်ပံ့မှုနဲ့ဖွင့်လှစ်ထားတဲ့စိုက်ပျိုးရေးသုတေသနဌာနနဲ့ Rice Bio Park လို့ခေါ်တဲ့ဆန်သုတေသနဌာနတွေကိုတွားရောက်ကြည့်ရှုမှာဖြစ်ပါတယ်။အဲဒီနောက်မှာတော့သမ္မတကိုဗင်နဲ့သမ္မတကတော်တို့ဟာရန်ကုန်မြို့ကိုခီးဆက်ပြီးအာဇာနည်ဗိမာန်မှာလွမ်းသူပန်းခွေချဖြစ်တယ်လို့ရွှေရကုံစစ်တီတော်ကိုလည်းတွားရောက်ဖူးမြော်ကြမယ်လို့ဆိုပါတယ်ဒီဇင်ဘာ23ရက်နေ့မှာပဲရန်ကုန်မြို့ရွှေရကုံဖျားအနီးဦးဇာရလမ်းပေါ်မှာရှိတဲ့ဘဟာဒူရှာဇဖာရဲ့ကုဘိမံကိုလည်းတွားရောက်မှာဖြစ်ပါတယ်လွန်ခဲ့တဲ့3နှစ်အတွင်းနိုင်ငံရေးစီးပွားရေးနဲ့စီရေးဆက်ဆံမှုတွေတိုးတက်ကောင်းမွန်လာခဲ့ပြီးနှစ်ဖက်ထိပ်တန်းကောက်ဆောင်တွေလည်းအပြန်အလှန်လက်ပတ်မှုတွေရှိခဲ့တာပါနိုင်ငံစလုံးရဲ့ကြီးတက်တဲ့ရေတက်တို့ဟာလည်းပူးတွဲစီရေးလေ့ကျင့်မှုတွေပြုလုပ်ခဲ့ကြပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီမြန်မာနိုင်ငံကိုမနစ်ကတွားရောက်လက်ပတ်ခဲ့သလိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာလည်းအိန္ဒိယမှာကျင်းပတဲ့အိန္ဒိယအာဆီယံဆက်ဆံရေးအထိပ်မှထိပ်သီးဆွေးနွေးပွဲကိုဇန်နဝါရီလကတက်ရောက်ခဲ့ပါတယ
်မြန်မာစစ်တပ်ထိပ်တန်းအရာရှိတွေရဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေပေါ်မှာပိတ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့အတွက် American အထက်လွှတ်တော်ကစီစဉ်နေရမှာ Republican နဲ့ Democratic Party နှစ်ပါတီစလုံးကလွှတ်တော်အမတ်တွေဖြစ်ကြတယ်။ Indiana ပြည်နယ်က Republican အထက်လွှတ်တော်မှာတော့ Dian Maryland ပြည်နယ်က Democratic အထက်လွှတ်တော်မှာ Ben Cardin တို့ဦးဆောင်ပြီး Illinois ပြည်နယ်က Democratic Party က Dick Durbin Florida ပြည်နယ် Republican အမတ် Marco Rubio နဲ့ Oregon ပြည်နယ် Democratic အမတ် Jeff Markey ro pawin ne apwe ga Myanmar sit phe ya shi ri paw ma pit mat tha a yee yu dan khat de ni ne pyiwin kwen visa pait pin mu chat mat nai bo di tadin pat de ma be hlet taw ma a so pyu jet de ko pyan le tin twen bo shi ba de 2018 Myanmar naingan lu khwin ne lwet lwet khwin san ya upare a ya American sit tat ni ne Myanmar sit tat ne pu paw swa ya mu ko han ta ma phit pi American ka kwe yi thana ne ka kwe ဌာနတို့ကမြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုရပ်တန့်တဲ့အကြောင်းအတည်ပြုပေးပြီးတဲ့အထိပိတ်ပင်အရေးယူဖို့တောင်းဆိုတာဖြစ်ပါတယ်။ဒါအပြင်မြန်မာအရတအစိုးရအသွင်ကူးပြောင်းရေးကိုအောင်မြင်စေဖို့အတွက်စီးပွားရေးနဲ့လုံခြုံရေးကဏ္ဍမှာပြုပြင်ပြောင်းလဲဖို့လည်းတောင်းဆိုထားပါတယ
်။နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုဇော်ဝင်းလန်နဲ့တော့ခင်မျိုးသက်တို့ကြီးညာခဲ့ကြတာပါခင်ဗျာ။အခုတော့သတင်းလွှာတွေကိုတက်ဆက်ပေးပါတော့မယ်။နိုင်ငံတကာလူခွင့်ရေးကြေညာစာရန်ကိုအတည်ပြုလာခဲ့တဲ့နှစ်90ကျော်ကာလအတွင်းကမ္ဘာလူသားတွေရဲ့အခြေအနေပြောင်းလဲတိုးတက်လာတဲ့ဆိုပေမဲ့အခုချိန်မှာဆုတ်လာတာတွေတွေ့ရတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ကပြောခဲ့တယ်လို့2018ခုလူခွင့်ရေးနေ့မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတုံ့တက်ကြည့်တဲ့နေရာမှာလည်းအလားတူဆုတ်မှုတွေမြင်နေရတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကဝေဖန်ပါတယ်။ဒီအကြောင်းပြေဆုံးဒေါက်ခင်မျိုးသက်ကပြောပြပါလိမ့်မယ
်။1948ဒီဇင်ဘာလ10ရက်နေ့မှာအပိုက်30ပါနိုင်ငံတကာလူခွင့်ရေးကြေညာစာတမ်းကိုကုလသမဂ္ဂအထွေထွေညီလာခံကြီးကအတည်ပြုပေးခဲ့ပြီး1950မှာတော့ဒီဇင်ဘာ10ရက်ကိုအပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့အဖြစ်တည်ဝင်သတ်မှတ်ခဲ့တာပါဒီကြေညာစာတမ်းထုတ်ပြန်တဲ့အနှစ်90မြောက်နေ့အခမ်းအနားကိုနယူးယောက်ကုလသမဂ္ဂရုံးချုပ်မှာတင်းလာနေ့ကကျင်းပရမှာတော့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအနှစ်90အတွင်နိုင်ငံတကာမှာလူခွင့်ဦးစားပေးမှုတွေဆုပ်ယုပ်လာတာတွေ့ရတယ်လို့ပြောကြားခဲ့ပါတယ
် It saddens me to say that in this year marking the 70th anniversary of the Universal Declaration of Human Rights
အခုလိုနိုင်ငံတကာလူခွင့်ရေးကြေညာစာတမ်းထုတ်ပြန်တဲ့အနှစ်90မြောက်အခမ်းအနားကျင်းပချိန်မှာတော့ကမ္ဘာတဝန်းမှာလူခွင့်ရေးကိစ္စရပ်တွေအတွက်ဦးစားပေးမှုတွေတိတ်မရှိတော့ဘဲအာဏာရှင်လုပ်ရက်တွေကြီးစိုးလာတာတွေ့ရကြောင်းဝန်ထဲစွာနဲ့ပြောပြရစီကမ္ဘာတဝန်းမှာလူသားတွေဟာသူတို့ရပိုင်ခွင့်တွေအကန့်အသတ်ခံရတာဒါမှမဟုတ်လုံးဝအပြစ်ပဲခံရတာနဲ့ကြုံနေရသလိုနှိမ့်ဆက်ညှဉ်းပန်းမှုတရားမဲ့တပ်ဖြတ်ခံရမှုတရားရင်မဆန်ရဘဲအဖမ်းခံနေရမှုနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုခံစားနေရပါတယ
်ဒီလိုစိန်ခေါ်နေတဲ့အခြေအနေတွေကိုပြည်လဲစေဖို့နဲ့ကမ္ဘာလူသားအလုံးငြိမ်းချမ်းမှုလူကုန်တိုက်ခါရှိမှုလုံခြုံမှုနဲ့အခွင့်အလမ်းခေါင်းတွေရရှိဖို့အတွက်လူခွင့်ရေးကြေညာစာတမ်းပါဂရိကဝတ်တွေကိုလေးစားလိုက်နာကြဖို့လိုအပ်တယ်လို့လည်းအတွင်းမှုချုပ်ကပြောပါတယ်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးမီရှယ်ဘက်ရှလက်ကတော့ဒီကြေညာစာတမ်းကိုထုတ်ပြန်ခဲ့တဲ့နှစ်90ကာလအတွင်းနိုင်ငံပေါင်း90လောက်ရဲ့ဖွဲ့စည်းပုံခြေခံဥပဒေတွေမှာရောဒေတာရင်းနဲ့နိုင်ငံလုံးဆိုင်ရာအပြင်နိုင်ငံတကာဥပဒေတွေမှာပါလူခွင့်ရေးကြေညာစာတမ်းပါအနှစ်သာရတွေကိုထည့်သွင်းရေးဆွဲခဲ့ကြတဲ့အတွက်ကမ္ဘာတစ်လွှားကလူသန်းပေါင်းများစွာအတွက်ကောင်းမွန်တဲ့အပြောင်းအလဲတွေခံစားရတာနဲ့အတူကမ္ဘာကြီးအတွက်တိတ်အကျိုးများခဲ့ကြောင်းပြောကြားခဲ့တယ်လို့လက်ရှိမှာလဲဒီစံတန်ဖိုးတွေကိုအလေးထားပြီးဆက်လက်ဆောင်ရွက်ကြစီလိုတယ်လို့နိုင်ငံတကာလူခွင့်ရေးကြေညာစာတမ်းထုတ်ပြန်တဲ့အနှစ်90မြောက်နေ့အခမ်းအနားမှာပြောကြားခဲ့ပါတယ
် The principles of the Universal Declaration of Human Rights forged in crisis are especially
နိုင်ငံတကာလူအခွင့်အရေးကြေညာစာတမ်းကြီးရဲ့အခြေခံမူတွေကကမ္ဘာလူမှုအတိုင်းဝိုင်းထဲမှာထိတ်တန့်ရင်ဆိုင်မှုတွေမတူညီမှုတွေနဲ့ဗျာမဒအဖြစ်မှုတွေအပါအဝင်ပြဿနာတွေကိုရှောင်ရှားနိုင်ဖို့ချက်မှတ်ထားတာဖြစ်ပါတယ်လုံခဲ့တဲ့နှစ်90ကကမ္ဘာကောင်းဆောင်တွေကသူတို့ရဲ့လုံးဝပြစ်စီနေတဲ့နိုင်ငံတွေကိုပြန်လည်တိဆောက်ဖို့အတွက်နိုင်ငံတကာကလက်ခံပြီးတန်ဖိုးရှိမဲ့စံတန်ဖိုးတွေဖော်ဆောင်ရေးကိုဘက်ဆုံပူပေါင်းဆောင်ရွက်ကြဖို့ကြိပေးခဲ့ကြတာဖြစ်ပါတယ်
။ချင်းချင်းချက်စတဲ့နဲ့မှာချပြထားတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အတွေ့အခေါ်ဟာလူသားတွေရဲ့သမိုင်းမှာအပြုသဘောအဆောင်ဆုံးအတွေ့အခေါ်တည်းဖြစ်တယ်လို့အောင်မြင်ဆုံးလည်းဖြစ်နေပေမဲ့အခုတော့လူခွင့်ရေးဆိုင်ရာမှာအချင်းချောက်ခံရတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာတော့ရွန်ဂျာသိမ်းတဲ့ချီးပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးနေတာတိုင်းရင်းသားဒေသတွေမှာဆစ်ဆောင်ဒုက္ခတွေရဲ့အရေးနဲ့အတူဖိနှိပ်တဲ့ဥပဒေတွေမပြင်းနိုင်သေးတာတွေအပါအဝင်လူခွင့်ချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂကပြောကြားပြီးကုလသမဂ္ဂထရီညီလာခံမှာဒီလအတွင်းမြန်မာနိုင်ငံလူခွင့်ဆိုင်ရာနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တွေအချက်မှတ်ဖို့လည်းရှိနေတာပါနယူးယောက်အခြေစိုက် Human Rights Watch အဖွဲ့ကြီးရဲ့အာရှဒေသတာဝန်ခံ Brett Adams ကလည်းမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေဆုတ်ယုံနေတာတွေ့ရတယ်လို့ဝေဖန်ပါတယ
်။ It's very disappointing. 70 years after the signing of the Universal Declaration of Human Rights, we would expect Burma to be a thriving
ဘယ်ကိုစိတ်ပြတ်ဖို့ကောင်းပါတယ်။လူခွင့်ရေးပြည်ရင်းစာရန်ကြီးတည်ပြုခဲ့ပြီးမြန်မာနိုင်ငံအနေနဲ့ဒီမိုကရေစီရှင်သန်နေပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစုဝေးခွင့် လူနည်းစုရိုညာကချင်နဲ့ရှမ်းတို့ရဲ့အခွင့်အရေးတွေကိုလေးစားမှုရှိမဲ့အပြင်လူခွင့်ရေးကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတွေချမှတ်ကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်တကယ်တော့ဒီလိုဖြစ်မလာပဲမြန်မာနိုင်ငံဟာဆေးအုပ်ချိုးရေးဘက်ပြန်ရင်းလာတာကိုတွေ့ရပြီးတော့ဒီမိုကရေစီအတုအယောင်အောက်မှာလူနည်းစုတွေအကြမ်းဖက်ခံရတာကိုတွေ့ရပါတယ်လော့ဇယ်မှာကိုပဲလှုပ်ရှားသူတချို့သူတို့ရဲ့သဘောထားအမြင်ထုတ်ဖော်ခဲ့ကြလို့အပြစ်ပေးအရေးယူခံခဲ့ကြရပါတယ်
2018မှာကျင်းပတဲ့နိုင်ငံတကာလူခွင့်ကြီးညာစလန်290ပြည့်ထိမ့်မှတ်အတွက်ဆောင်ပုဒ်ကလူအခွင့်အရေးရပ်တည်ပေးဆိုတာပဲဖြစ်ပါတယ်။ဒီဆောင်ပုဒ်နဲ့အညီမြန်မာနိုင်ငံသားတွေရဲ့လူခွင့်အခြေအနေတိုးတက်အောင်လှုပ်ဆောင်ဖို့အတွက်သမရဦးဝင်းမြင့်ကလည်း2018လူခွင့်ရေးနေ့မှာတောင်းလှော်ပေးပို့ပြီးတိုက်တွန်းခဲ့ပါတယ
်။အဲ့ဒါကတော့ဒေါခင်မျိုးသက်ပြောခဲ့တာပါခင်ဗျာ။နောက်တစ်ပုဒ်ကတော့ဒီကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာမြန်မာအစိုးရစစ်တပ်ကစိုးရတဲ့လူခွင့်ချုပ်ဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဥရောပကောင်စီကဆုံးဖြတ်ပြီးတော့တာဝန်ရှိတဲ့စစ်တပ်ထိပ်ပိုင်းအရာရှိတွေအပေါ်မှာနောက်ထပ်ကန့်သတ်အရေးယူမှုတွေလုပ်မယ်လို့တင်းနာနေကဆုံးဖြတ်ခဲ့ပါတယ်။ဒါပေမဲ့ဒီ EU ရဲ့ပြည်ဝင်ခွင့်ဗီဇာနဲ့ပိုင်ဆိုင်မှုချိတ်ပိတ်ခြင်းတွေဟာပြစ်မှတ်ထားတဲ့သူတွေအပေါ်မှာထိရောက်မဲ့အလားအလာရှိမှာမဟုတ်ဘူးလို့ဗြိတိန်ခြေစိုက်မြန်မာရေးလှုပ်ရှားတဲ့အဖွဲ့ကပြောပါတယ်။ဒီအကြောင်းပြေဆုံးကိုကိုဇော်ဝင်းလိုင်ကပြောပြပါလိမ့်မယ်။
မြန်မာနိုင်ငံအတွင်းကကချင်ရခိုင်နဲ့ရှမ်းပြည်နယ်တို့မှာအစိုးရတပ်ဖွဲ့တွေကစိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အပေါ် EU ဥရောပကောင်စီအနေနဲ့များစွာစိတ်မကောင်းဖြစ်ရကြောင်းတင်းနှလနေကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အစမှာဖော်ပြထားပါတယ်။အထူးသဖြင့်မြန်မာစစ်တပ်ဟာနိုင်ငံတကာဥပဒေတွေကိုကြီးမားစွာချိုးဖောက်ခဲ့တယ်ဆိုတာကိုတွေ့ရှိရကြောင်းလည်း EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်လည်းအဲ့ဒီလူခွင့်ရေးချိုးဖောက်မှုမှာပါဝင်ပတ်သက်သူတွေကိုထိရောက်စွာအရေးယူပေးဖို့ EU အနေနဲ့အစင်တစိုက်တောင်းဆိုလာခဲ့သလိုအဲ့ဒီချိုးဖောက်မှုတွေအတွက်နိုင်ငံတကာအစ်စ်မှာအရေးယူနိုင်ရေးကုလသမဂ္ဂမှာအဆိုပြုချက်တင်သွင်းခဲ့တာမှာအခုနှစ်စက်တင်ဘာလ28ရက်နေ့မှာလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့နိုဝင်ဘာလ16ရက်နေ့မှာအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေချမှတ်နိုင်ခဲ့တယ်ဆိုတဲ့အချက်ကိုလည်း EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာ9သိန်းကျော်ထွက်ပြေးခိုလွန်ခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ကတွားရောက်စုံစမ်းပြီးတွေ့ရှိခဲ့တဲ့အချက်အလက်တွေပေါ်ဥရောပကောင်စီကအထူးစိုးရိမ်နေလို့လည်းပြောပါတယ်ခုနှစ်ဖေဖော်ဝါရီလ26ရက်နေ့ကချမှတ်ခဲ့တဲ့ဥရောပကောင်စီရဲ့မြန်မာနိုင်ငံအခြေအနေဆိုင်ရာသုံးသပ်ချက်ထဲမှာမြန်မာအစိုးရကိုတောင်းဆိုခဲ့တဲ့အတိုင်းလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေကိုအမြန်ဆုံးအရေးယူနိုင်ရေးဆောင်ရွက်ဖို့ကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေကိုလူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေတွားရောက်နိုင်ဖို့နဲ့အိုးအိမ်ဆွန့်ခွာခဲ့ရသူတွေဘေးကင်းသိက္ခာရှိစွာနဲ့နေရပြန်နိုင်ဖို့ဆိုတဲ့အချက်တွေကိုလည်းထပ်ပြီးတောင်းဆိုထားပါတယ် EU ကဒီဇင်ဘာ10ရက်နေ့မှာချမှတ်လိုက်တဲ့ဆုံးဖြတ်ချက်ဟာလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိတဲ့မြန်မာစစ်ကောင်းဆောင်တွေအပေါ်ပြစ်မှတ်ထားတဲ့ပြည်ဝင်ခွင့်ဗီဇာပိတ်ပင်တာနဲ့ပိုင်ဆိုင်မှုတွေကိုချိတ်ပိတ်ဖြစ်ဖို့ဖြစ်ပါတယ်ဒီအချက်တွေဟာပြစ်မှတ်ထားသူတွေအပေါ်ထိရောက်မှုရှိမှာမဟုတ်ဘူးလို့ဘာမာကမ်ပိန်း UK ဗြိတိန်ခြေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့ကညွှန်ကြားရေးမှူး Mark Farmana ကပြောပါတယ
် The visa ban and an asset freeze so the EU's the measures that they're taking the restrictive measures they're talking about area visa ban on individuals
ဒီဝင်ခွင့် visa ပိတ်ပင်မှုနဲ့ငွေကြေးပိုင်ဆိုင်မှုတွေချိတ်ပိတ်တဲ့ EU ကချမှတ်တဲ့အရေးယူမှုတွေဟာတဦးချင်းစီအပေါ် visa ပိတ်ပင်တာနဲ့အဲ့ဒီတန်ခတ်အရေးယူခံရသူတွေရဲ့ငွေကြေးပိုင်ဆိုင်မှုတွေကိုချိတ်ပိတ်တာဖြစ်ပါတယ်တကယ်တော့အဲ့ဒီသူတွေဟာဥရောပဘက်မှာငွေကြေးပိုင်ဆိုင်မှုတွေမရှိကြတဲ့အတွက်ချိတ်ပိတ်စရာလည်းမရှိပါဘူးအဲ့ဒါကြောင့်ဒါဟာအပြောတက်တက်သာဖြစ်ပြီးတော့လက်တွေ့ကြတဲ့အရေးယူမှုမဟုတ်ပါဘူး
ဒါပြင် EU နိုင်ငံတွေအချင်းချင်းကြားမြန်မာနိုင်ငံအပေါ်တန်ခတ်ရေးယူဖို့ဆွေးနွေးရမှာအမြင်ကွဲပြားမှုတွေရှိနေပြီးအခုလိုချမှတ်လိုက်တဲ့တန်ခတ်မှုတွေဟာလင်းနေမှုရှိမှာမဟုတ်တဲ့အတွက်သူ့အနေနဲ့ holiday ban လို့ရှုမြင်တဲ့အကြောင်း Mark Farmana ကပြောပါတယ
် So the EU they're still having internal arguments about who they're going to sanction how many people
EU နေနဲ့မြန်မာနိုင်ငံကဘယ်သူတွေကိုတန်ခတ်ရေးယူမလဲဘယ်နှဦးပေါ်အရေးယူမလဲဆိုတဲ့စီးရင်ပြုစုရမှာသူတို့အချင်းချင်းငင်းခုန်နေကြသေးပါပဲကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကပေးတဲ့စာရင်းရှိပါတယ်အဲ့ဒီမှာပိုချုံမူကြီးမင်းအောင်လိုင်းလဲပါနေတော့တချို့ EU အဖွဲ့ဝင်နိုင်ငံတွေကသူ့အပေါ်ဒဏ်ခတ်ပိတ်ဆို့ရေးမယူလိုကြပါဘူးပျော့ပြောင်းတဲ့နှီးကိုတုံ့ပြန်ကြပါတယ်သူတို့အခုဒီဇင်ဘာမှာချမှတ်ခဲ့တာကဗီဇာနဲ့ပိုင်ဆိုင်မှုပစ္စည်းတွေကိုချိတ်ပိတ်ရေးယူဖို့ပါပဲအဲ့ဒီစစ်ဖက်လူတွေက EU မှာပိုင်ဆိုင်ပစ္စည်းတွေမရှိကြသလို EU နိုင်ငံတွေကိုလည်းလာဖို့အစီအစဉ်ရှိမယ်မထင်ပါဘူးအဲ့ဒါကြောင့်ကချင်ရှမ်းနဲ့ရခိုင်ပြည်နယ်တွေမှာလူခွင့်ချိုးဖောက်မှုတွေကိုတုံ့ပြန်ရမှာအခု EU လုပ်တဲ့ပုံစံက holiday ban အလရဲ့အပျော်ခီးမထွက်ရအောင်ပိတ်ပင်တာမျိုးဖြစ်နေပါတယ်
EU ကဒဏ်ခပိတ်ဆို့မဲ့သူတွေရဲ့အမည်စီးရင်ကိုကျင်ညာခြင်းမရှိသေးပဲကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အကြံပေးချက်တွေကိုလည်းလိုက်နာမဲ့ပုံမပေါ်ဘူးလို့မတ်ဖာမနာကပြောပါတယ်
Despite the internal divisions they've been forced to accept that they should be doing more
EU ငွေငွေကြေးသဘောထားပြပြမှုရှိမဲ့သူတို့ဓာတ်ထက်ပို့ပြီးတော့အရေးယူဆောင်ရွက်သင့်တယ်လို့မလွဲမရှောင်သာသဘောတူခဲ့ကြပါတယ်ဒီပိတ်ဆို့မှုစီးရင်မှာလူတွေထက်ထဲဖို့ရှိနေပါတယ်ဒါပေမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကအဆိုပြုတဲ့အကြံပေးချက်တွေကိုပြုလုပ်မဲ့ပုံမပေါ်ပါဘူးဂျာမနီဩစတြေးလျပြင်သစ်တို့ကဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုအရေးမယူဘဲအကာအကွယ်ပေးနေကြပါတယ
်မြန်မာနိုင်ငံအတွင်းစစ်မဲ့ဖြစ်ပွားနေတဲ့ဒေသတွေကအထူးသဖြင့်ကချင်ရခိုင်နဲ့ရှမ်းပြည်နယ်တွေမှာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာကြီးမားကျယ်ပြန့်လွန်းတဲ့အပေါ်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအသံအဝိုင်းကအဲ့ဒီကျူးလွန်သူတွေကိုထိုက်တန်တဲ့အပြစ်ပေးအရေးယူမှုတွေလှုံ့ဆော်စေလိုတဲ့ဆန္ဒပြင်းပြနေတာကြောင့် EU အနေနဲ့လည်းရည်ရွယ်မှုတွေကိုမဖြစ်မနေလှုပ်ဆောင်ရမယ့်အခြေအနေရှိတယ်လို့မတ်ဖာမနာကသုံးသပ်ပါတယ
်။ကိုစုံဝင်လာမှာခင်ဗျာဥက္ကာနာမည်ကျော်ဆိုရှယ်မီဒီယာကြီးတစ်ခုဖြစ်တဲ့ Twitter ကုမ္ပဏီရဲ့မှုဆောင်အရာရှိချုပ် Jack Dorsey အနေနဲ့သူသွားခဲ့တဲ့မြန်မာနိုင်ငံကဝိပဿနာတရားကြောင်းတက်တက်ကိုပဲချီးမွမ်းရေးသားခဲ့ပြီးတဲ့နောက်ပိုင်းမှာအပြင်းထန်ဝေဖန်ခံရတဲ့ကိစ္စတွေကိုဒီနိုင်ငံတကာသတင်းမီဒီယာတွေမှာဆက်တိုက်ဖော်ပြနေကြပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်မုန်းထုတ်ခံခဲ့ရတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်ကိုအရေးယူပစ်ပေးဖို့နိုင်ငံတကာတိုင်းဝိုင်းကဖိအားပေးနေတဲ့အချိန်မှာအခုလိုဩဇာကြီးတဲ့ဆိုရှယ်မီဒီယာကုမ္ပဏီတစ်ခုရဲ့ခေါင်းဆောင်ကမြန်မာနဲ့ပတ်သက်တဲ့ရေးသားချက်ပေါ်လူများကအယုံဆက်ခဲ့ကြတာပါဒီအကြောင်းမတ်အင်ဂျင်နဲ့ဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
Jack Dorsey ဟာ Twitter ကိုစတင်တွဲဖက်တည်ထောင်သူတဦးလည်းဖြစ်ပါတယ် Social Media ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပြီးခဲ့တဲ့လအနည်းငယ်လောက်က American Congress မှာပြုလုပ်တဲ့ကြားနာပွဲတစ်ခုအတွင်း Twitter နဲ့ပတ်သက်လို့သူတို့ပြန်လည်သုံးသပ်နေတာတွေကိုတာဝန်ရှိသူတဦးအနေနဲ့ Jack Dorsey က Congress မှာအခုလိုထွက်ဆိုခဲ့ပါတယ
် 12 years ago we had this concept of followers and we made the number of followers
လုံငရစနေနေက Twitter account follower တွေနဲ့ပတ်သက်လို့ကျွန်တော်တို့မှာရည်ရွယ်ချက်ရှိပါတယ်။ကိုယ့်ရဲ့ account မှာ follower အရေအတွက်ဘယ်လောက်ရှိသလဲဆိုတာသိတာထင်ရှားသိစေဖို့မြင်သာတဲ့စလုံး font အမည်နဲ့ကျွန်တော်တို့လုပ်ခဲ့ပါတယ်။ဒီလိုလုပ်ဖို့ဆုံးဖြတ်ခဲ့ရတဲ့အကြောင်းရင်းကတော့ follower အရေအတွက်များလာအောင်လူတွေလုံကြဖို့ဆွဲဆောင်မှုတက်တက်ပဲဖြစ်ပါတယ်။အခုကျွန်တော်မေးနေတဲ့မေးခွန်းကတော့ကိုယ့်ရဲ့ account မှာရှိနေတဲ့ follower အရေအတွက်များလာတာကိုကြည့်ုံတက်တက်ဆွဲဆောင်တဲ့လုပ်ရဟာတကယ်ပဲလိုအပ်သလား follower တွေများပြီးကိုယ့်ရဲ့ကိုယ်ပွားအဖြစ် Twitter နဲ့ Digital လူမှုကွန်ရက်တွေရဲ့အကျိုးအတွက်တကယ်ပဲလုပ်သလား
အခုလို Social Media ရဲ့ဆိုးကျိုးကောင်းကျိုးတွေနဲ့ပတ်သက်လို့တာဝန်အကြီးဆုံးပုဂ္ဂိုလ်တဦးအနေနဲ့လူနည်းစုဒေသတွေမှာအကြီးအကျယ်ဖိနှိပ်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်ကြောင့်နိုင်ငံတကာရဲ့ဝေဖန်မှုကိုခံနေရတဲ့မြန်မာနိုင်ငံကိုတွားရောက်ချင်းသူတရားစခန်းဝင်ခဲ့တဲ့အတွေ့အကြုံတသက်ကိုပဲရေးသားခဲ့တဲ့အပေါ်တာဝန်မဲ့လုပ်ရက်အဖြစ်လူခွင့်ရေးလှုပ်ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာပါ New York ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ရဲ့အမြင်ကတော
့ You know people are free to take vacations and visit countries and enjoy them but he works in the social media space
ပုံမှန်အနေနဲ့တော့လူတွေအလောက်ကနေအလိုက်ရဲ့ပန်းပြေခီးထွက်နားယူလေရှိကြပါတယ်ဒါပေမဲ့သူကတော့ social media နဲ့ပတ်သက်ပြီးတော့အလုပ်လုပ်နေတဲ့သူဖြစ်ပါတယ် social media နဲ့ပတ်သက်ရင်မြန်မာနိုင်ငံမှာရိုညာတွေကိုစန့်ကျင်မုန်တီးဖို့ platform တစ်ခုအနေနဲ့အသုံးချခဲ့တာဖြစ်ပါတယ်ဒါကြောင့်ရိုညာတွေနဲ့ပတ်သက်ပြီးဘာတွေဖြစ်ခဲ့တယ်လဲဆိုတာသူ့အနေနဲ့ညွှန်းဆိုပြောပြတဲ့မှာလေ social media company တစ်ခုအနေနဲ့တာဝန်ရှိကြောင်းပြောဆိုတဲ့လို့နော်မလည်းအမုန်းစကားတွေမပွားများစေဖို့ဖန်တီးတဲ့ platform မဖြစ်စေရဘူးဆိုတဲ့အာမခံချက်မျိုးနဲ့ပြောဖို့သူ့အနေနဲ့တင့်တော်ပါတယ်။အဲ့ဒါနဲ့သူသူခီးသွားခဲ့တဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဘာတွေကောင်းတယ်လဲဆိုတာသူ့အနေနဲ့လွတ်လွတ်လပ်လပ်ပြောနိုင်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းပြစ်မှုကျူးလွန်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုအဆင့်ထိမြောက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့နိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကအဆိုပြုထားတဲ့အချိန်ကာလမှာ Jack Dorsey ကသူ့အနေနဲ့မြန်မာနိုင်ငံကိုတိုးတိုးသိပ်သိပ်သွားရောက်ခဲ့တာပါသူရဲ့ဝိပဿနာတရားထိုင်ခဲ့တဲ့အတွေ့အကြုံပေါ်မြန်မာပြည်ကိုတွားရောက်ကြဖို့လဲတိုက်တွန်းခဲ့တဲ့အတွက် Jack Dorsey ကိုအများကထောက်ပြဝေဖန်ခဲ့ကြပါတယ် Brett Adams ရဲ့အမြင်ကတော
့ You know I think he basically is a very typical Silicon Valley leader who doesn't really understand the power of his platform
သူကတကယ်ကို Silicon Valley မှာတွေ့ရလေရှိတဲ့ခေါင်းဆောင်တွေရဲ့သဘာဝအတိုင်းပြောသွားခဲ့တာပါ သူ့ရဲ့ social media platform ဩဇာအရှိန်ဘလောက်ကြီးတယ်လဲဘလောက်တိုင်းတာထိတခြားဘက်ကိုနစ်နာထိခိုက်စေမလဲဆိုတာသူကောင်းကောင်းနားလည်ပုံမရပါဘူးဒီလိုနားလည်အောင်သူကိုယ်တိုင်စူးစမ်းအထောက်တာမျိုးလည်းမလုပ်ပါဘူ
း Jack Dorsey အနေနဲ့မြန်မာနိုင်ငံခီးစဉ်အတွေ့အကြုံရေးသားချက်မတိုင်ခင်သူ့ရဲ့အိန္ဒိယနိုင်ငံခီးစဉ်အတွင်းမှာလည်းဟိန္ဒူဘာသာရေးရာနဲ့ပတ်သက်လို့ဝေဖန်ရေးသားခဲ့မိတဲ့အတွက်အတော်လေးအပြင်းထန်ဝေဖန်ခံခဲ့ရပါပါတယ် Jack Dorsey ဟာသူ့ရဲ့မွေးနေ့နိုဝင်ဘာလ19ရက်နေ့ထိမ့်မက်ဖြစ်နိုဝင်ဘာလမှာမြန်မာပြည်ကိုလာရောက်ပြီးဆရာကြီးဦးကိုအင်္ကာရဲ့ဝိပဿနာရိပ်သာကွဲတစ်ခုဖြစ်တဲ့မန္တလေးတိုင်းပြင်ဦးလွင်မြို့မှာရှိတဲ့ဓမ္မမဟိမဝိပဿနာရိပ်သာမှာ10ရက်ကြာတရားစခန်းဝင်ခဲ့တဲ့အကြောင်းကိုသူ့ရဲ့ Twitter အကောင့်မှာဒီဇင်ဘာလ9ရက်နေ့ကရေးသားခဲ့တာဖြစ်ပါတယ်ရှင်
မြေလွတ်မြေလတ်နဲ့မြေရိုင်းစီမံခန့်ခွဲမှုဥပဒေအရမြေလွတ်မြေရိုင်းအသုံးပြုခွင့်ရှောက်ထားကြဖို့ဆိုပြီးတော့တက်ဆိုင်ကနှူးဆော်ခဲ့တဲ့နောက်တိုင်းသာဒေသတွေထူးဖြစ်တော့ပြိပခဒေသမှာရှိတဲ့လေလုတ်သူတောင်သူတွေရတက်မအီဖြစ်ခဲ့ရပါတယ်။တိုင်းသာတောင်သူတွေနဲ့ရပ်ဖက်အဖွဲ့အစည်းတွေကဒီဥပဒေကိုဘာကြောင့်များအသေးအတန်ကိုကန့်ကွက်လှုပ်ရှားမှုတွေလုပ်နေကြရပါလဲ။ဒီကြောင့်လည်းပတ်သက်လို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာဆွေးနွေးသွားဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူရဲ့သရရှင်တွေ VOA ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ့်သရရှင်တွေကိုကြိုလိုပါရခင်ဗျ။
ထိုင်းနိုင်ငံထဲမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား5ဦးကိုထိုင်းနိုင်ငံကပကျုကရင်ကနခရိုင်မှာကာကိတ်ခုမှာဒီဇင်ဘာလ9ရက်နေ့ကဖမ်းဆီးခဲ့ပါတယ်လူတွေကိုကားနောက်ခံမှာမျက်တည်နဲ့ဖုံးတဲဆောင်လာတာဖြစ်ပြီးတော့စစ်ဆေးနေတော့မှာဂိတ်မှာဖမ်းခဲ့ရတာပါအခုဆိုလို့ရှိရင်ထိုင်းနိုင်ငံတောင်ပိုင်းကမလေးရှားနယ်စပ်ကိုလူမောင်းခိုးသမားတွေခေါ်လာတဲ့သူတွေနိုဝင်ဘာနဲ့ဒီဇင်ဘာမှာဖမ်းလူဝင်ပါမှာလူကြီး200ကျော်ရှိသွားပါပြီဒီအကြောင်းမအေးမှာထိုင်းနိုင်ငံကနေပြတင်းပို့ပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံပကျုကရင်ကန်ခရိုင်ထဲမှာထိုင်းမြန်မာနယ်စပ်ကနေတရားမဝင်လူမောင်ခိုသမားတွေတဲဆောင်လာတဲ့မြန်မာနိုင်ငံသား5ဦးကိုဖမ်းဆီးမိခဲ့တာပါသူတို့ကတော့လူကုန်ကူးခံရသူတွေအဖြစ်ထိုင်းရနာပိုင်တွေကစစ်ဆေးနေကြောင်းမြန်မာတန်ယုံကိုစားပြုပြီးအလုသမားတွေကိုဥပဒေကြောင်းအရအကူအညီပေးနေတဲ့ရှေ့နေဦးအောင်မျိုးတန်းကပြောပါတယ
်မြက်တီနဲ့ဥပပပါလာတဲ့ခါမှာစစ်ဆေးစခန်းဝင်စစ်တဲ့ခါမှာအဲ့မြက်တီအောက်ကနေပြီးတော့ပမာကြီးထွက်လာတယ်ကာသမားကမောင်းသမားတွေထွက်ပြေးတယ်ဆိုတာလေအဓိကတော့လူကုန်ကူးတာပါပဲဘာဖြစ်လဲသူတို့ကနေပြီးတော့တာဝန်ယူလုပ်ပေးမယ်ဆိုပြီးပြောပြီးတော့အဲစစ်တဲ့ခြေကြတော့နောက်ကိုရှင်နေတော့ကာသမားဖြစ်ပြီးရော
ကား
နဲ့အခုတော့ဆင်မှာတော့လူကုန်ကူးခံရသူအနေနဲ့တော့တရားဆွဲရလို့
အဖခရသူတွေကတော့ကိုဖိုးသေးကိုကျော်စိုးမိုးကိုသားစိုးကိုဇော်မင်းနဲ့မတ်တနာစိုးလို့ဖြစ်တယ်လို့ဆိုပါတယ်သူတို့တွေဟာထိုင်းနိုင်ငံထဲကိုတခါမှဝင်ရောက်မလာဘူးတလို့ရန်ကုန်ကပွဲစားကိုဘန့်ငွေ3000ပေးပြီးလာခဲ့ကြတယ်လို့လည်းဆိုပါတယ်ပွဲစားခိုင်းတဲ့အချိန်စစ်စေးဂိတ်တွေမှာသူတို့ကိုရှာဖွေမတွေ့အောင်ညက်တင်နဲ့အုပ်ပြီးကားပေါ်မှာလိုက်လာခဲ့ကြတာပါသူတို့တွေဟာမလေးရှားနယ်စပ်ထိသွားဖို့အတွက်လှုပ်ထားကြသူများဖြစ်ပါတယ်ကားမောင်းသူကတော့ထွက်ပြေးသွားခဲ့ပေမဲ့ကားနံပါတ်နဲ့ကားပိုင်ရှင်ကိုလိုက်လံစုံစမ်းပြီးအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်ကဆိုပါတယ်ထိုင်းတောင်ပိုင်းကနေမလေးရှားနယ်စပ်ထိသွားဖို့အတွက်လူကုန်ကူးသမားတွေခေါ်လာသူတွေကိုထိုင်းရနာပိုင်ကဇက်တိုက်ဖမ်းဆီးနေရမှာနိုဝင်ဘာလတလတည်းမှာပဲလူကုန်ကူးခံရသူ200ကျော်ဖမ်းဆီးမိခဲ့ပါတယ်အခုဆိုရင်လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေကိုထိုင်းမလေးနယ်စပ်တစ်လျှောက်မှာဖမ်းပြီးတာဟာ2018ခုနှစ်ထဲမှာလူဦးရေ1000ကနန်းလောက်ရှိသွားပြီဖြစ်ပါတယ်။2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေ short ထားလိုက်ပြီးအစိုးရဆုံး TR3 အဆင့်ကိုတတ်မှတ်လိုက်တာပါ။အခုဆိုရင် TR3 ကိုအဆင့် short ချတတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပတ်ရောက်ရေးဆိုင်ရာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိခဲ့သလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ PR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တာမြန်မာပိုင်းက2018ခုနှစ်ဒီဇင်ဘာလ17ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီစီစဉ်ကို VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းကြားမယ်ထဲမှာဆိုရင
်ပြည်သစ်ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီတာမယူရို90ချိတ်မိအစီအစဉ်ကိုလွတ်တော်ကြီးကလက်တလောဆိုင်းငံ့ထားတဲ့ဘာကြောင့်သဘောထားမှတ်ချက်ပြုရပါတယ်
ပြင်သစ်နိုင်ငံကငွေချေးမဲ့စီစဉ်ကိုလွှတ်တော်အတွင်းမှာကန့်ကွက်ခဲ့တဲ့အတန်းမှာဘာကြောင့်အခုလိုမျိုးကန့်ကွက်နေရသလဲဆိုတာကိုခဏနေသိရပါလိမ့်မယ်။အပတ်စဉ်စီစဉ်တွေဖြစ်တဲ့စီးပွားရေးနဲ့သုတဆောင်တဲ့အမေရိကန်တခွင်ဆိုတာတွေလည်းလာပါဦးမယ်။အခုတော့ခုနကြားခဲ့ရတဲ့ပြင်သစ်ချင်းငွေသတင်းကိုပြောပြပါမယ်။ရန်ကုန်တိုင်းဖွံ့ဖြိုးရေးစီမံကိန်းအတွက်ပြင်သစ်နိုင်ငံကနေပြီးတော့ငွေချေးမဲ့စီစဉ်အပေါ်မှာကန့်ကွက်မှုတွေကြုံတွေ့နေရတဲ့ပတ်သက်ပြီးတော့လွှတ်တော်နှစ်ရပ်ပေါင်းပြည်သူ့ငွေစည်းရင်းပူးပေါင်းကော်မတီကဒီစီမံကိန်းတွေကိုရပ်ဆိုင်းမှုဒီဆိုင်းငံ့မှုဆုံးဖြတ်လိုက်ပါတယ်ပြည်ပကငွေချေးပြီးတော့ဖွံ့ဖြိုးရေးလုပ်ငန်းတွေအကောင့်တွေဖော်မဲ့ပေါ်ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တချို့ကကန့်ကွက်ခဲ့ပြီးတဲ့နောက်ပိုင်းမှာပြည်သူ့ငွေစည်းရင်းပူးပေါင်းကော်မတီကိုပြည်အောင်စုလွှတ်တော်ကပြန်လည်စည်းစစ်ဖို့ညွှန်ကြားထားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကို VOA သတင်းတော့မေခကပြောပြပါလိမ့်မယ
်ရန်ကုန်တိုင်းဒေသကြီးအတွင်းမြစ်ကြောင်းတလျှောက်အစင်မြင့်ဖို့ရှေးဟောင်းအဆောက်အဦတွေပြုပြင်ထိန်းသိမ်းဖို့အပါအဝင်ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်ပြင်သစ်ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီကနေယူရိုတန်90ချေဖို့ရန်ကုန်တိုင်းအစိုးရရဲ့တင်ပြချက်အပေါ်ကန့်ကွက်မှုတွေကြုံနေရတာဖြစ်ပါတယ်။ဒီအပေါ်မှာအထက်အောက်လွှတ်တော်နှစ်ရပ်ပေါင်းတဲ့ပြည်သူ့ငွေစင်ပူးပေါင်းကော်မတီကရန်ကုန်တိုင်းအစိုးရကိုခေါ်ယူတွေ့ဆုံညှိနှိုင်းခဲ့ပါတယ်။ပွင့်လင်းမြင်သာမှုအားနဲ့သာစီမံကိန်းစီစဉ်ဆောင်ရွက်တာတွေမှာလိုအပ်ချက်တွေများစွာရှိနေတယ်လို့ချင်းငွေရယူလုံးမဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးပြည်သူ့ငွေစင်ပူးပေါင်းကော်မတီသဘောထားကိုလွှတ်တော်မှာအခုလိုဦးအောင်မင်းကတင်ပြသွားတာပါ
။ဒီစီမံကိန်းရဲ့လာ feasibility study AFD ကတောင်းပေးတဲ့အဖွဲ့အစည်းကတောင်းယူပြည်သူဆောင်ရွက်ခဲ့ခြင်းဖြစ်ပြီးတော့နောက်ဆုံးအပိဓာအစဉ်ခံစားနဲ့ပတ်သက်လို့နိုဝင်ဘာလ22ရက်နေ့မှာထုတ်ပြန်ထားတဲ့အပိဓာအစဉ်ခံစားနဲ့ပတ်သက်ပြီးတော့တကယ်စီမံကိန်းကိုအကောင့်အထည်ဖော်ဆောင်ရွက်မယ်ရန်ကုန်တိုင်းဒေသကြီးအစိုးရဟလာအစိုးရအဖွဲ့ရန်ကုန်မြို့တော်စီပင်သာရေးကော်မတီနောက်ဒီကော်မတီနဲ့ပူးပေါင်းပြီးဆောင်ရွက်မယ်ဌာနဆိုင်ရာအဖွဲ့အစည်းတွေနဲ့ဒီ feasibility study ကိုအတည်ပြုပြီးပါပြီလားဒီအချက်လက်ကိုကျွန်တော်တို့ကမတွေ့ရှိရပါဘူးဒါတော့ဒီအချက်တွေကြောင့်ရန်ကုန်တိုင်းဒေသကြီးမှာအကောင့်အထည်ဖော်ဆောင်ရွက်မဲ့တည်ယူပို့ဆောင်ရေးမြေကမ်းပါတလျှောက်ဖွံ့ဖြိုးရေးနှင့်မြို့ပြယဉ်ကျေးမှုအမွေအနှစ်များထိမ့်သိမ်းဆောင်ရွက်ရေးမဟာဗျူဟာစီမံကိန်းအတွက်ပြည်သစ်ဖွံ့ဖြိုးတိုးတက်ရေးအေဂျင်စီထံမှယူရိုတန်း90ချိတ်မိအစီအစဉ်ကိုလွတ်တော်ကြီးကလက်တလောဆိုင်းငံ့ထားတဲ့ဘာကြောင့်သဘောထားမှတ်ချက်ပြုရပါတယ
်ပြီးခဲ့တဲ့ရက်ပိုင်းခေါ်ယူတွေ့ဆုံခဲ့တာမှာရန်ကုန်တိုင်းအစိုးရအနေနဲ့ဒီစီမံကိန်းနဲ့ပတ်သက်လို့ပြည်သူတွေကိုရှင်းလင်းပြောဆိုတာမှလည်းအားနည်းတာတွေရှိနေတာတွေကိုတွေ့ခဲ့ရတယ်လို့ဦးအောင်မင်းကဆိုပါတယ်။ဒါအပြင်လွှတ်တော်ကိုယ်စားလှယ်တွေကိုတိကျစွာချပြနိုင်တာမရှိတာကြောင့်စီမံကိန်းကိုချင်းငွေရယူလှုပ်ဆောင်ဖို့တင်ပြထားတာကိုရက်ဆိုင်တင်တယ်လို့ဆုံးဖြတ်လိုက်ရတာဖြစ်ကြောင်းဦးအောင်မင်းကလွှတ်တော်မှာတင်သွင်းသွားခဲ့ပါတယ
်။စီမံကိန်းဆောင်ရွက်မဲ့အချိန်အနည်းဆက်လင်းပြီးပြည်သူလူထုကိုရှင်းလင်းဆွေးနွေးမှုတွေလွှတ်တော်ကိုယ်စားလှယ်တွေနဲ့ပွင့်လင်းမြင်သာစွာရှင်းလင်းဆွေးနွေးမှုတွေပြုလုပ်ထားမှုမရှိခြင်းပဲဖြစ်ပါတယ်။အထူးသဖြင့်စီမံကိန်းရထားတဲ့မြေနေရာတွေမှာကျူးကျော်နေထိုင်သူတွေရှိပြီးတော့သူတို့ကိုပြန်လည်နေထိုင်နေရာချထားရေးအတွက်ဆောင်ရွက်မဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဒါပွင့်ပွင့်လင်းလင်းပွင့်လင်းစွာမြင်သာစွာရှင်းလင်းဆွေးနွေးမှုတွေပြုလုပ်ဖို့လိုအပ်မှာဖြစ်ပါတယ်။အလားတူပဲစီမံကိန်းမှာလည်းကန်ထိန်ကန်ဖတ်ဈေးညံလုပ်ငန်းတွေကိုချောင်းရဲ့နောက်ဖက်ကမ်းခြေမှာဒါအဓိကရထားခဲ့ပြီးတော့ချောင်းအရှိပဲကံတချို့ဒီလူတွေထူထပ်တဲ့နေရာတွေဒီနေရာတွေအတွက်ထဲ့သွင်းရထားမှုမရှိတဲ့အတွက်လေဒါဒီဒေသခံပြည်သူတွေရဲ့ကြားမှာအကြမ်းမှုဖြစ်ပေါ်စေရလို့ကျွန်တော်တို့ကတုံ့တက်ရရှိပါတယ်
ရန်ကုန်တိုင်းအစိုးရရဲ့စီမံကိန်းကိုပြည်ထောင်စုလွှတ်တော်အတွင်းသဘောမတူကန့်ကွက်မှုတွေရှိခဲ့သလိုရန်ကုန်တိုင်းဒေသကြီးအတွင်းမှာလည်းကန့်ကွက်မှုတွေရှိနေခဲ့ပါတယ်။ဒီစီမံကိန်းရဲ့ချင်းငွေမှာခက်မှန်းကြီးအတိုးနှုန်း 3.00 ရာခိုင်နှုန်းရှိမှဖြစ်ပြီးစုစုပေါင်းအတိုးပမာဏယူရို 8.2 တန်းရှိမယ်လို့လည်းခန့်မှန်းထားပါတယ်။ဒီလိုရပ်ဆိုင်းခံရတဲ့အပေါ်ရန်ကုန်တိုင်းအစိုးရရဲ့သဘောထားအမြင်ကိုမေးမြန်းခဲ့ပေမဲ့ဖြေကြားပေးခဲ့သူမရှိခဲ့ပါဘူး။လက်ရှိမှာတော့ရန်ကုန်တိုင်းအစိုးရရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအပေါ်ဝေဖန်မှုတွေရှိနေသလိုပွင့်လင်းမြင်သာမှုအားနေတာနဲ့စီမံကိန်းတွေလှုပ်ဆောင်တာမှာလွှတ်တော်ကိုယ်စားလှယ်တွေအပြင်ပြည်သူလူထုနားလည်အောင်ရှင်းပြနိုင်ခြင်းမရှိတာတွေကြောင့်တိုင်းအစိုးရပေါ်ဝေဖန်ထောက်ပြမှုတွေမြင့်တက်နေပါတယ်။ဒီကနေ့ပြည်ထောင်စုလွှတ်တော်မှာလည်းတိုင်းအစိုးရရဲ့ပွင့်လင်းမြင်သာမှုအားနေတာပြည်သူကိုနားလည်အောင်ရှင်းပြနိုင်တာအားနေတာတွေအပေါ်တိုင်းအစိုးရကတိုင်းအစိုးရဘက်ကတတိထားပြင်ဆင်ဖို့လိုအပ်တယ်လို့တိုင်းဆိုရဘက်ကတတိထားပြင်ဆင်ဖို့လိုအပ်နေပြီလို့အထက်အောက်လွှတ်တော်နှစ်ရက်ပေါင်းနဲ့ပြည်သူ့ငွေစင်ပူပေါင်းကော်မတီဘက်ကတိုက်တွန်းသွားခဲ့ပါတယ်ရှင်
။အဲ့ဒါကတော့ရန်ကုန်ကမေခသတင်းပို့ခဲ့တာပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းမီဒီယာမှာတွေ့ရတဲ့မြန်မာဆိုင်ရာမြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်ပြက်ကျွန်တော်နဲ့မတ်အင်ဂျင်နိုင်တင်ပြပါမယ်။ဒီဇင်ဘာလ10ရက်နေ့ကနေပြီးတော့14ရက်နေ့ထိ5ရက်ကြာခီးစဉ်နဲ့မြန်မာနိုင်ငံကိုရောက်ရှိလာတဲ့အိန္ဒိယနိုင်ငံရဲ့သမ္မတရမ်နတ်ကိုဗင်ဟာမြန်မာနိုင်ငံနဲ့အိန္ဒိယအကြားစီးပွားရေးအင်အားကောင်းလာအောင်တွန်းအားပေးလိုက်မယ်ဆိုတဲ့ခေါင်းစဉ်နဲ့ Dipenjan Rai Chowdhury ရေးသားတဲ့ဆောင်းပါးကိုအိန္ဒိယနိုင်ငံထုတ် The Economist Times သတင်းမှာဒီဇင်ဘာလ10ရက်နေ့ကဖော်ပြထားပါတယ်။ Rashtrapati Bhavan လို့ခေါ်တဲ့အိန္ဒိယသမ္မတအိမ်တော်မှာပြုစုပျိုးထောင်ထားတဲ့တော်ရိုင်းနှင်းစီတရုံနဲ့ဗုဒ္ဓဂါယကအထူးပကြီးလက်ရာတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့လက်ဆောင်ဖြစ်အိန္ဒိယသမ္မတရနတ်ကိုဗင်ကပေးပါလိမ့်မယ်။အိန္ဒိယနိုင်ငံကနေမြန်မာပြည်ကိုအလဲပတ်လာကြမဲ့သူတွေအတွက်ဆိုက်ရောက်ဗီဇာပေးမယ်အကြောင်းမြန်မာဘက်ကနေကြေညာဖို့လည်းရှိနေပါတယ်။ကြေညာမဲ့သဘောလည်းရှိနေပါတယ်။ဒါဟာမြန်မာပြည်ကနေအိန္ဒိယကိုလဲလာကြမဲ့သူတွေအတွက်အွန်လိုင်းကနေဗီဇာလျှောက်ခွင့်ရှိတယ်လို့အိန္ဒိယဘက်ကသတ်မှတ်ခဲ့တာကိုတုံ့ပြန်တဲ့သဘောလည်းဖြစ်ပါတယ်။အိန္ဒိယရဲ့အိမ်နှင်းမြန်မာနိုင်ငံဟာကုန်းမန်းရောရေပိုင်းမှာဆက်ဆက်နေပြီးအာဆီယံနိုင်ငံတွေနဲ့လည်းအိန္ဒိယကိုဆက်ဆက်ပေးတဲ့နိုင်ငံဖြစ်တဲ့အတွက်မဟာဗျူဟာအရာရောစီးပွားရေးအရာရောယဉ်ကျေးမှုအရာပါအိန္ဒိယနဲ့မြန်မာဆက်ဆက်နေမှုကအရေးပါနေတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီး Vijay Gohil ကပြီးခဲ့တဲ့ပတ်ကပဲပြောခဲ့ပါတယ်လွန်ခဲ့တဲ့နှစ်တွေအတွင်းအိန္ဒိယကနေမြန်မာကိုဗန္နာရေးအရာရောလုပ်ငန်းစီမံကိန်းအကူအညီတွေအရာပါအမေရိကန်ဒေါ်လာ1ဘီလီယံနီးပါးအကူအညီပေးထားပါတယ်အိန္ဒိယမြန်မာနဲ့ထိုင်းနိုင်ငံတွေကိုဆက်ဆက်ဖောက်လုပ်နေတဲ့ဝေးပြေးလမ်းမစီမံချက်ကိုလည်းအိန္ဒိယဘက်ကအကူအညီပေးနေပါတယ်။အိန္ဒိယဘက်ကအကူအညီပေးဖောက်လုပ်နေပါတယ်လို့ Dipenjan Rai Chowdhury ရေးသားတဲ့ဆောင်းပါးကိုအိန္ဒိယနိုင်ငံထုတ် The Economist Times သတင်းမှာဖော်ပြထားပါတယ်
။မြန်မာနိုင်ငံဟာအိန္ဒိယအတွက်ဘာကြောင့်တိတ်အရေးပါတဲ့နိုင်ငံတစ်ခုဖြစ်နေရသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီဇင်ဘာလ10ရက်နေ့ထုတ် The Times of India သတင်းစာရဲ့ဖော်ပြချက်ကိုဆက်ပြီးပြောပြပါမယ်။အိန္ဒိယသမ္မတ Ramnath Kovind ရဲ့မြန်မာပြည်ခီးစဉ်ဟာလွန်ခဲ့တဲ့၄နှစ်အတွင်းအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားခေါင်းဆောင်ပိုင်းအပြန်အလှန်လက်ပတ်မှု၅ချိန်မြောက်လည်းဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ် Narendra Modi ကလည်းပြီးခဲ့တဲ့နှစ်တုန်းကမြန်မာနိုင်ငံကိုအလဲပတ်ရောက်ခဲ့ပြီးဒါဟာ၃နှစ်အတွင်းဒုတိယအချိန်မြောက်မြန်မာနိုင်ငံကိုရောက်ခဲ့တာပါ။အိန္ဒိယမြန်မာဆက်ဆံရေးက1980နှစ်80ပြည့်နှစ်တွေကြားမှာတိတ်မကောင်းခဲ့ပါဘူး။1962ခုနှစ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းအုပ်ချုပ်ခဲ့တာကြောင့်ဒီမိုကရေစီရေးကိုအားပေးတဲ့အိန္ဒိယနဲ့ဆက်ဆံရေးအဆင်မပြေခဲ့ပါဘူး။1990ပြည့်နှစ်တွေကစပြီးနှစ်နိုင်ငံဆက်ဆံရေးတွေပြန်ကောင်းလာခဲ့ပါတယ်။မိုင်းတထောင်နီးပါးနယ်မြေချင်းဆက်ဆက်နေပြီးဒီဒေသတွေမှာရှိနေတဲ့သဘုံအုပ်စုတွေကိုရှင်းလင်းဖို့အရေးဟာလဲအိန္ဒိယနဲ့မြန်မာကြားမှာအရေးကြီးတဲ့အချက်တစ်ခုပါ။ကိုလ်ကတာနဲ့စစ်တွေမျိုးတွေကိုဆက်ဆက်ပေးမဲ့ကလက်တန်စီမံကိန်းကိုလည်းအိန္ဒိယကလှုံ့ဆော်နေပါတယ်။ရိုဟင်ဂျာမွတ်စလင်ပြည်ထနာကလည်းအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားမှာဆက်ဆက်မှုရှိနေပါတယ်။ရိုဟင်ဂျာ4000လောက်အိန္ဒိယနိုင်ငံတွင်တရားမဝင်နေထိုင်နေကြတာကိုအိန္ဒိယဘက်ကပြန်ပို့ခြင်းနေပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်လာတဲ့အခါနေထိုင်ကြဖို့အင်ဂျီအဆောက်အုံတွေကိုလည်းရခိုင်ပြည်နယ်တွင်အိန္ဒိယဘက်ကတိစောက်ပေးနေတာပါ။နောက်တစ်ချက်ကတော့တရုတ်ရဲ့လွှမ်းမိုးမှုမြန်မာပြည်မှာများလာနေတဲ့ကိစ္စပါ။ပြီးခဲ့တဲ့နှစ်တုန်းကပဲမြန်မာနိုင်ငံကဘင်္ဂလားပင်လယ်ော်ကမ်းခြေမှာစိတ်ကန်းတစ်ခုတိစောက်ဖို့တရုတ်နဲ့သဘောတူညီခဲ့ကြပါတယ်။ဒီစိတ်ကန်းကအိန္ဒိယသမုဒ္ဒရာနဲ့ဘင်္ဂလားပင်လယ်ော်ကိုဓာတ်ရိုက်ဆက်ဆက်မှုရှိစေမှာပါ။တရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေမြန်မာနိုင်ငံမှာတိတိတသားများပြားလာနေတာကိုအိန္ဒိယဘက်ကလည်းဟန်ချက်ညီအောင်လှုပ်ဆောင်တဲ့အနေနဲ့မြန်မာနိုင်ငံကိုအကူအညီတွေပူးတွဲဆောင်ရွက်တဲ့စီမံကိန်းတွေနဲ့အိန္ဒိယဘက်ကလှုပ်လာနေပါတယ်လို့ The Times of India သတင်းစာမှာဖော်ပြထားပါတယ်ရှင်။
အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့လှပတဲ့ရှုခင်းပုံတွေကိုကျမတို့ VOA ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်ဒီ VOA ရဲ့မြေတားလက်ဆောင်ပြည်ကြိမ်လိုချင်တဲ့ဆိုရင် VOA မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်အီးမေးပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကိုနာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော် VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်အခုတော့ဒေါ်လာလာတာမနက်ခင်းတိုင်းတင်ဆက်ပေးနေတဲ့ American Idiom အသုံးနှုန်းစီစဉ်အလက်ရောက်ပါပြီခင်ဗျာ
ဒီကနေ့မင်းတင်ပြမယ် Idiom အသုံးကတော့
Lend A hand.
ဖြစ်ပါလေ။စာလုံးပေါင်းက L-E-N-D, Lend ကငှားတာ A ကတဖက်တခု H-A-N-D, Hand ကလက် A hand ကလက်တဖက်ဆိုတော့စကွိုက်ကွန်ရဲ့ဓာတ်ရိုက်အသေးပဲကတော့လက်တဖက်ကိုငှားပါပေါ့။ကိုယ့်လက်တဖက်ကိုတကယ်ဖြတ်ပြီးငှားဖို့မဟုတ်ဘဲနဲ့ EDM ဆိုတဲ့သောပိုက်အသေးပဲကတော့လူတူဦးကိုဝိုင်းကူတာကိုဆိုလိုတာဖြစ်ပါလေ။အင်္ဂလိပ်စကားလုံးမှာတော့H-E-L-P, help, ပေါ့ရှင်။ဒါကြောင့် please lend me a hand လို့ပြောရင်ကျွန်တော်ကျမကိုတဆိတ်လောက်ကူညီပါပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
။ Could you lend me a hand with this suitcase? It's too heavy for me.
ကျွန်တော်ကိုဒီတက်တာဝိုင်းမပေးမလားခင်ဗျာ။ကျွန်တော်တွေတိတ်ကိုလေးနေလို့ပါလို့ထိပ်ပေးရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Could you lend me a hand with this suitcase? It's too heavy for me.
အကူညီလိုလိုတောင်းခံခြင်းနဲ့ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
Please lend me a hand
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်က American idiom သုံးနှုန်းသင်ခန်းစာကိုမနေ့ကတည်းကတင်ဆက်ပေးနေပါတယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍလည်းရောက်ပါပြီနိုင်ဂျီးရီးယားဆိုရာစီးရင်အင်ဌာနကနိုဝင်ဘာလအတွင်းမှာထုတ်ပြန်ခဲ့တဲ့စီးရင်ဇယားတွေအရတိုင်းပြည်ရဲ့အလုပ်လက်မဲ့အရေးအတွက်ဟာလူ16တန်းနဲ့ညီမျှတဲ့30ရာခိုင်နှုန်းအထိခုန်တက်သွားခဲ့ပါတယ်ဒီနှစ်ကုန်ပိုင်းမှာအလုပ်မဲ့အရေးအတွက်က2တန်းလောက်ထပ်ပြီးတော့တိုးလာနိုင်ခြင်းရှိတယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံနဲ့တရံစာတပေါ်ကျွယ်ဝပုံချင်းဖြတ်တန်းလာတဲ့အုပ်ချုပ်သူအစိုးရစနစ်ချင်းအလားတူတူတဲ့နိုင်ဂျီးရီးယားနိုင်ငံရဲ့လက်ရှိအလုပ်လက်မဲ့အရေးအတွက်များပြားနေတဲ့ကိစ္စနဲ့ပတ်သက်ပြီးအပူဂျာမျိုးကနေပြီးတော့ VOA သတင်းတော့ထမ်မတီအိုဘီဇူးပေးပို့ထားတဲ့သတင်းပေါ်ခြေခံပြီးတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုကိုဇော်ဝင်းလိုင်းတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
ထောင်၁၉ခုနှစ်ကထုတ်ပြန်ထားတဲ့စင်းစရာတွေအရနိုင်ဂျီးရီးယားနိုင်ငံရဲ့လူဦးရေဟာတန်190ကျော်ရှိပါတယ်။နိုင်ဂျီးရီးယားဟာကမ္ဘာမှာနံပါတ်30မြောက် GDP အများဆုံးနိုင်ငံဖြစ်ပြီးစီးပွားအင်အားအရ23ခုမြောက်အကြီးဆုံးနိုင်ငံလည်းဖြစ်ပါတယ်။အာဖရိကတိုက်မှာတော့လူဦးရေအရရောစီးပွားအင်အားအရပါအကြီးဆုံးနိုင်ငံဖြစ်တဲ့နိုင်ဂျီးရီးယားရဲ့အဓိကပြပပုဂ္ဂိုလ်ဟာရေနံနဲ့ရေနံထွက်ကုန်ပစ္စည်းတွေဖြစ်ပေမဲ့တခြားစိုက်ပျိုးရေးကဏ္ဍကထွက်တဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်။နိုင်ဂျီးရီးယားရဲ့ GDP ဟာ2006ခုနှစ်ကနေ2016ခုနှစ်အတွင်း 5.9% ခန့်နှုန်းကနေအများဆုံး 800% ခန့်နှုန်းအထိတက်ခဲ့ဘူးပေမဲ့2016ခုနှစ်နောက်ပိုင်းမှာတော့ကမ္ဘာရေနံစည်းတွေထိုးကျသွားတာကြောင့်တိုင်းပြည်ရဲ့ GDP ဟာလည်းအနှုတ်လက္ခဏာပြတဲ့အထိကျဆင်းခဲ့ပါတယ်။လက်ရှိနိုင်ဂျီးရီးယားမှာကြုံတွေ့နေရတဲ့စီးပွားရေးကျဆင်းမှုနဲ့အလုပ်လက်မဲ့များပြားလာနေခြင်းဟာအဲ့ဒီရဲ့အကျိုးဆက်တွေလည်းဖြစ်နိုင်ပါတယ်။နိုင်ဂျီးရီးယားဟာတချိန်ကဆက်အာဏာရှင်စနစ်အောက်မှာရှိခဲ့တာကြောင့်အုတ်ချုပ်တဲ့အစိုးရပုံစံချင်းမြန်မာနိုင်ငံနဲ့လည်းအတော်လေးတူညီတဲ့နိုင်ငံဖြစ်ပါတယ်။ဆီယနာသိမ့်ပြီးတဲ့နောက်ပိုင်းအရသာအသွင်ဆောင်တဲ့အာဏာရှင်အစိုးရကတိုင်းပြည်ကိုအုတ်ချုပ်ခဲ့တဲ့ပုံစံချင်းလည်းတူညီကြပါတယ်။မြန်မာနိုင်ငံမှာဥနေဝင်ဦးဆောင်တဲ့စစ်တပ်က1962ခုနှစ်မှာအာဏာသိမ်းခဲ့ပြီး1988ခုနှစ်ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြကြတဲ့ရှစ်လေးလုံးလူမှုအရေးတော်ပုံကြီးကိုဖြိုခွင်းပြီးစစ်တပ်ကနောက်တစ်ကြော့အာဏာပြန်သိမ်းလိုက်တာဟာ2010ခုနှစ်မှာတမရဦးသိန်းစေဦးဆောင်တဲ့အရသာတပိုင်းအစိုးရတက်လာတဲ့အထိပါဒါကြောင့်မြန်မာနိုင်ငံဟာ1962ခုနှစ်ကနေ2010ခုနှစ်အထိ စစ်အာဏာရှင်ဒါမှမဟုတ်စစ်အာဏာရှင်အငွေ့အသက်မကင်းတဲ့အစိုးရတွေလက်အောက်မှာရှိနေခဲ့တယ်လို့ဆိုရင်မမားနိုင်ပါဘူးအလားတူပဲနိုင်ဂျီးရီးယားနိုင်ငံဟာလည်း1966ခုနှစ်ကနေ1996ခုနှစ်အထိစစ်အာဏာရှင်အစိုးရအဆက်ဆက်အောက်မှာရှိနေခဲ့တာပါအနောက်အာဖရိကတိုက်မှာတည်ရှိပြီးအိုပက်အဖွဲ့ဝင်နိုင်ငံလည်းဖြစ်တဲ့နိုင်ဂျီးရီးယားဟာမြန်မာနိုင်ငံလိုပဲတရားစတာနဲ့တွင်းထွက်ပစ္စည်းပေါ်ကျော်ဝပေမဲ့တန်းပြီအုပ်ချုပ်တဲ့အစိုးရစနစ်တွေမကောင်းတာကြောင့်နိုင်ငံစလုံးကပြည်သူတွေဟာဆယ်စုနှစ်ပေါင်းများစွာဆင်းရဲဒွန်းထဲမှာနေလာခဲ့ကြရတာပါ။နိုင်ဂျီးရီးယားနဲ့မြန်မာနိုင်ငံအကြားတူညီတဲ့နောက်ထပ်အချက်တစ်ခုကတော့မတူညီတဲ့ဘာသာတရားနဲ့လူမျိုးစုတွေအတူရှင်တွဲနေထိုင်ကြတာဖြစ်ပါတယ်။ဒါကြောင့်လဲအခါအားလျော်စွာလူမျိုးရေးပဋိပက္ခဘာသာရေးပဋိပက္ခတွေဖြစ်ပွားလေးရှိပါတယ်။နိုင်ဂျီးရီးယားရဲ့စီးပွားရေးဟာမြန်မာနိုင်ငံလိုပဲအကျင့်ပြတ်ခြားစားမှုတွေလွှမ်းမိုးတဲ့စစ်အာဏာရှင်အဆက်ဆက်အောက်မှာနှစ်ပေါင်း40လောက်ဖြတ်တန်းခဲ့ရတာကြောင့်အခုချိန်မှာပြန်နလန်မထူနိုင်သေးပါဘူး။ဒါကြောင့်လဲတိုင်းပြည်ရဲ့အလုပ်လက်မဲ့အရေးအတွက်ဟာ30ရာခိုင်နှုန်းလောက်အထိထိုးတက်လာခဲ့တာပါ။ George Okere လို့ဘွဲ့ရပြီး6နှစ်ရှိလာပြီဖြစ်ပေမဲ့အခုချိန်ထိအလုပ်မရနိုင်သေးတဲ့သူတွေအတွက်တော့ဒီကိန်းဂဏန်းတွေဟာအထောက်အကူပြုစေမှာမဟုတ်ပါဘူး။ဒါကြောင့်လဲသူဟာမနဲ့မိုးလင်းလာတဲ့အလုပ်ရှာထွက်ရတယ်လို့ George Okere ကပြောပါတယ
်။ You set out from your house in the morning not knowing where you're going to.You just
တင်ရင်တနေရာရောက်ရင်တော့တခုခုတွေ့မှာပဲဆိုတော့မျောလင်းချက်ကိုရင်မာပိုက်ပြီးဘယ်ကိုရောက်လို့ဘယ်ကိုပေါက်မယ်မှန်းမသိပဲမနေ့ကနေစပြီးတော့အိမ်ကနေခြေဦးတဲ့ရာကိုထွက်ရတာပါပဲ
နိုင်ဂျီးရီးယားနိုင်ငံရဲ့အလုပ်လက်မဲ့အရေးအတွက်ဟာလူဦးရေ16တန်းနဲ့ညီမျှတဲ့30ရာခိုင်နှုန်းအထိရှိကြောင်းအစိုးရကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာဖော်ပြထားပြီးဒီနှစ်ကုန်ပိုင်းမှာအလုပ်လက်မဲ့ဦးရေနောက်ထပ်2တန်းလောက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်ဒါပေမဲ့နိုင်ဂျီးရီးယားလူဦးရေစုစုပေါင်းရဲ့40ရာခိုင်နှုန်းလောက်ဟာအချင်းပြည့်အလုပ်ရှိကြတာမဟုတ်ဘူးလို့ဆိုပါတယ်။နိုင်ဂျီးရီးယားရဲ့အလုပ်လက်မဲ့ပြဿနာဟာတနိုင်ငံလုံးကိုထိခိုက်နေကြောင်းစီးပွားရေးပညာရှင်အဇယ်အွန်ရက်ပယ်ရဲကပြောပါတယ်
။ It's also a question of the policy choices you make in your trade policy, in your labor policy, in your industrial policy, even in your education policy.
ဒါဟာအစိုးရကချမှတ်ကျင့်သုံးနေတဲ့ကိုယ်တော်ရေး policy, အလို့သမားဆိုင်ရာ policy, စက်မှုလုပ်ငန်းပညာရေး၊ကျန်းမာရေးအဲ့ဒီ policy အားလုံးတို့ရဲ့အကျိုးဆက်တွေဖြစ်ပါတယ်။ဒါကခမည်းရဲ့စီးပွားရေး policy အပေါ်လူတို့ကဘလောက်ထိယုံကြည်မှုရှိသလဲဆိုတာနဲ့ကိုတိုင်းမိအတွင်းမှာထုတ်လုပ်တဲ့ခမည်းရဲ့ကုန်ပစ္စည်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေကအရေးအသွေးဘလောက်ကောင်းမွန်သလဲဆိုတဲ့အချက်တွေကိုပြသနေတာလည်းဖြစ်ပါတယ်။အစိုးရဟာစီးပွားရေး policy တွေကိုလုံးဝနားမလည်ဘူးဆိုတာတွေကိုပြသနေတာလည်းဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံကလူဦးရေ88တန်းဟာအလွန်အလွန်ဆင်းရဲနှောင့်ပါတဲ့အခြေအနေနဲ့ရင်ဆိုင်နေရတာကြောင့်အရင်ကဆင်းရဲနှောင့်ပါတဲ့လူဦးရေအများဆုံးဖြစ်တဲ့အိန္ဒိယနိုင်ငံကိုကျော်လွန်ပြီးကမ္ဘာနံပါတ်၁ဆင်းရဲနှောင့်ပါမှုအများဆုံးနိုင်ငံအဆင့်ကိုရောက်သွားတဲ့အကြောင်းဝါရှင်တန်အခြေစိုက် Broken Institute သုတေသနအဖွဲ့ကပြောထားပါတယ်။ဒါကြောင့်လဲဖေဖော်ဝါရီလမှာကျင်းပဖို့ရှိနေတဲ့နိုင်ဂျီးရီးယားသမ္မတရွေးကောက်ပွဲမှာအလုပ်လက်မဲ့နဲ့ဆင်းရဲနှောင့်ပါမှုကိစ္စတွေဟာနိုင်ငံရေးသမားတွေအဓိကမဲ့ဆွယ်စည်းရုံးကြမဲ့အကြောင်းအရာတွေဖြစ်လာနိုင်ပါတယ်။ဒါပေမဲ့လဲစီးပွားရေး policy အသစ်တွေချပြပြီးမဲ့ဆွယ်စည်းရုံးကြလိမ့်မယ်လို့သူ့အနေနဲ့မြူဆကြောင်းနိုင်ငံရေးသုတေသီတဦးဖြစ်သူLandre Osho ကပြောပါတယ
် Those who are watchers of Nigeria economy will have noticed that the economy has been fixated for a while. You know, we have a very peculiar policy.
Nigeria နိုင်ငံရဲ့စီးပွားရေးဟာပုံသေးကားကြက်သဘွယ်ဖြစ်နေတယ်ဆိုတာကိုစောင့်ကြည့်နေကြသူတွေအားလုံးသတိထားမိကြပါလိမ့်မယ်။ကျွန်တော် Nigeria မှာထူးခြားချက်တစ်ခုရှိတယ်။အဲ့ဒါကဘာလဲဆိုတော့ရွေးကောက်ပွဲနီးလာရင်တိုင်းပြည်စီးပွားရေးကအေးဆက်သွားတာဖြစ်ပါတယ်။
နှစ်ပေါင်း30လောက်စီးပွားကြကဆိုက်ခဲ့ပြီးတဲ့နောက်တိုင်းပြည်စီးပွားဟာပြီးခဲ့တဲ့စက်တင်ဘာလအတွင်းအနည်းငယ်ပြန်လည်ဥမော်လာခဲ့ပါတယ်။ဒါပေမဲ့အလုပ်လက်မဲ့နဲ့ဆင်းရဲနှောင့်ပါမှုတွေများပြားနေတာကတော့ပြန်ပြီးနှလံမထူလာသေးပါဘူး။လက်ရှိသွားနေတဲ့အနုပ်လက္ခဏာဆန်တဲ့စီးပွားရေးအခြေအနေကနေရုံထွက်နိုင်ဖို့အတွက်နိုင်ဂျီးရီးယားအစိုးရအနေနဲ့တစ်နှစ်ကိုအလုပ်အကင်ပေါင်း၄တန်းလောက်ဖန်တီးပေးရမှာဖြစ်ပါတယ်။ဒါကြောင့်လဲဖေဖော်ဝါရီလရွေးကောက်ပွဲမှာအနိုင်ရတဲ့သူအတွက်ဒီကိစ္စဟာအေယာမစင်ခေါ်မှုကြီးဖြစ်လာနိုင်ပါတယ်။ဒီရွေးကောက်ပွဲမှာအဓိကရှင်ပြိုင်ကြမဲ့ပါတီကြီးတစ်ခုကတော့လက်ရှိအာဏာရ People's Democratic Party PDP နဲ့ All Progressive Congress APC ပါတီတို့ဖြစ်ကြပါတယ်။ဒီပါတီကြီးနှစ်ခုကိုကိုယ်စားပြုကြတဲ့သမ္မတလောင်းတွေကတော့ PDP ပါတီကလက်ရှိသမ္မတမိုဟာမက်ဒူဘူဟာရီနဲ့အတိုက်ခံ APC ပါတီကဒုသမ္မတဟောင်းတူဦးဖြစ်သူအတီကူအဘူဘကာတို့ဖြစ်ကြပါတယ်။ရွေးကောက်ပွဲမှာအနိုင်ရတဲ့သူဟာ2019ခုနှစ်မတ်လ29ရက်နေ့မှာသမရသည့်အဖြစ်ကျန်းသစ္စာကျင်းဆိုရမှာဖြစ်ပါတယ်ခင
်အခုတော့တုတ္တဆောင်လင်အမေရိကန်တခွင်အစည်းအဝေးလက်ရောက်ပါပြီကွယ်လွန်သူသမရ George H.W. Bush နိုင်ငံတော်ဇာပနအခမ်းအနားကြောင့်ကိုအောင်အောင်ကတင်ဆက်ပါလိမ့်မယ်ခင်ဗျာ
ကွလင်ဘောက်ကြီးဖြစ်တဲ့အမေရိကန်ပြည်အောင်စုရဲ့42ယောက်မြောက်သမ္မတ George H.W. Bush ကိုနိုင်ငံတော်အဆင့်ဂုဏ်ပြုဖို့အတွက်သူ့ရဲ့ရုပ်အလောင်းကို Texas ပြည်နယ်ကနေနောက်ဆုံးအနေနဲ့ Washington DC အထိသမ္မတရေသာစီးနင်းလေးရှိတဲ့ Air Force One လေယာဉ်ကြီးနဲ့တက်ဆောင်လာခဲ့တာပါ။ဒါ့အပြင်လည်း Air Force One လို့မခေါ်တော့ဘဲ Special Air Mission 41ဆိုပြီးတော့နာမည်ပေးထားတာပါ။ဒီဇင်ဘာ3ရက်နေ့ကအဲ့လိုတည်ဆောင်လာတာမှာအကြီးဆုံးသားဖြစ်သူသမ္မတဟောင်း George W. Bush နဲ့ဇနီး Laura Bush ညီဖြစ်သူ Neil Bush နဲ့မိသားစုတို့လည်း Air Mission 41နဲ့လိုက်ပါလာခဲ့ပါတယ်။ Texas ကနေမထွက်ခွာခင်မှာတော့အမြောက်21ချက်ပစ်ပေါက်ပြီးတော့ဂုံပြုခဲ့တယ်လို့သမ္မတ George H.W. Bush ရဲ့ရုပ်အလောင်းကို Washington DC အပြင်ဘက်က Andrew Leaders ခန်းကနေရင်းနှီးနဲ့တည်လာပြီးတော့ပင်မလွှတ်တော်အဆောက်ဦး Capitol Hill ကိုရောက်ရှိစမှာလဲအမြောက်ပစ်ပေါက်ဂုံပြုပါတယ်ကပီးရဲ့ဟေးရဲ့အရှိပကနေအလံလွမ်းထားတဲ့သမရဘုရဲ့အကောင့်ကိုအဆောက်အဦအတွင်းတပ်ဖွဲ့ဝင်တွေကတည်ဆောင်လာချိန်မှာတော့စစ်တီးဝိုင်းကဂုံပြူတီးမှုရမှာဝါရှင်တန်နိုင်ငံရေးအတိုင်းဝိုင်းကခေါင်းဆောင်တွေနဲ့ပြည်သူအချို့ကဝမ်းနဲ့တိတ်ဆိတ်စွာကြိုဆိုခဲ့ကြပါတယ်။အဲဒီနောက်ပင်မခမ်းမအတွင်းအောက်မွေဘွယ်အထိမ်းအခမ်းအနားကျင်းပရမှာမိသားစုဝင်တွေနဲ့အတူလွတ်တော်ခေါင်းဆောင်တွေကွယ်လွန်သူသမရဘုရဲ့သားဖြစ်သူသမရဘုရှ်အစိုးရဖွဲ့ဝင်ဟောင်းနေတဲ့ဒုသမရမိုက်ဖန်စလဲတက်ရောက်ပါတယ်အခမ်းအနားမှာအထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကကွယ်လွန်သူသမရဘုရှ်ရဲ့ဆယ်စုနှစ်တည်းနဲ့ချီးပြီးတော့နိုင်ငံပေါ်တာဝန်ခြေပွန်ခဲ့မှုကိုဂုဏ်ပြုပြောဆိုခဲ့ပါတယ
် Decorated Aviator Congressman Ambassador to the United Nations
လီဒီယာကောင်ဆူရှီလွှတ်တော်အမတ်ကလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးရုပ်နိုင်ငံဆိုင်ရာအမေရိကန်သံမကြီး CIA ဘဟုထောက်လှမ်းရေးအဖွဲ့ညွှန်ကြားရေးမှူးစစ်နှစ်အကြာမှာတော့ဒုတိယသမ္မတဖြစ်ပြီးကျွန်တော်နိုင်ငံရဲ့သမ္မတကြီး CIA ကာလဖြတ်သန်းခဲ့တယ်ဆိုဗီယက်ယူနီယံပြိုကွဲခဲ့တယ်သူကကျွန်တော်တို့ကိုတောက်ဆောက်ဥဆောင်လမ်းပြခဲ့သူပါပါရှန်ပင်လယ်ခွေးကိုအကာအကွယ်ပေးဖို့ဥပဒေစိုးမိုးမှုလိုအပ်နေချိန်တုန်းကသူရဲ့ပင်ကိုယ်စရိုက်ကျွမ်းကျင်မှုတွေနဲ့ကျွန်တော်တို့ကိုဥဆောင်လမ်းပြခဲ့သူဖြစ်ပါတယ်
။တင်းလာနေညမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့ဇနီးမလာနီယာတို့လည်းလာရောက်ကာရဝပြုခဲ့ကြပါတယ်။ Texas ပြည်နယ် Houston မြို့မှာလည်းတင်းလာနေညကသမ္မတ George H.W. Bush အတွက်အမတ်တရဂုံပြူဂီတာပွဲကျင်းပခဲ့ပါတယ်။အသွေးရောင်စုံတောက်တောက်ချေးတွေကိုကြိုက်နေတက်တဲ့သမရဘုရှ်ကိုဂုံပြူတဲ့အနေနဲ့ဒီပွဲကိုလာသူတွေအဲ့လိုချေးမျိုးဝစ်စင်ပြီးလာကြဖို့တိုက်တွန်းထားပါတယ်မြို့တော်ခမ်းမကိုလည်းအမေရိကန်အလံမှာပါတဲ့အယောင်တွေဖြစ်တဲ့အဖြူအပြားအနီးမိအောင်တွေထွန်းပြီးတော့ဂုံပြူပါတယ်ဒီမိုကရက်တဦးဖြစ်တဲ့ဟျူစတင်မြို့တော်ဝန်ဆီလ်ဗက်စတာဌာနကလည်းသဘောထားကြည့်ပြီးတော့အစင်နာတရားရှိသူအဖြစ်ချီးမွမ်းပြောဆိုပါတယ်
My party, when I served in the legislature, was not his party. And yet, he extended...
တို့တော်မှတာဝန်ထမ်းဆောင်တော့ကကျွန်တော်နဲ့ပါတီချင်းမတူပါဘူး။ဒါမှလည်းကျွန်တော်ပေါ်ရင်းရင်းနှီးနှီးဆက်ဆံပြီးလိုအပ်တဲ့အကြံဉာဏ်တွေပေးခဲ့တာကြောင့်တစ်သက်လုံးမမေ့မပြောက်ရှိနေမှာပါ။သမရတယောက်ပဲဖြစ်ဖြစ်၊ကမ္ဘာခေါင်းဆောင်တယောက်ကိုပဲဖြစ်ဖြစ်၊စားတောက်ဆိုင်ဇပွဲတို့ဝန်ထမ်းကိုပဲဖြစ်ဖြစ်၊ George H.W. Bush ဟာတဒန်းနဲ့ထားတလေးတစားဆက်ဆံပါတယ်။
ဒီဇင်ဘာ၄ရက်နေ့အင်္ဂါနေ့မှာတော့ Washington DC ကပင်မလွှတ်တော်အဆောက်အဦကြီးမှာ1989ခုနှစ်ကနေ1993ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူကွယ်လွန်သူသမ္မတ Bush ကိုအများပြည်သူလာရောက်ဂရဝပြုနေအောင်စီစဉ်ပေးထားပါတယ်။ချမ်းအေးပြီးတော့အုံဆိုင်နေတဲ့ရာသီအောက်မှာပဲ American တပ်ဖွဲ့ဝင်တွေအပါအဝင်လုပ်ငန်းခွင်ကလာကြသူတွေ American ပြည်အောင်စုတခွင်ကလာရောက်ပြီးတော့ဂရဝပြုကြသူတွေအများပြားရှိပါတယ်။အဲ့ဒီထဲမှာဒုတိယကဘာစစ်စစ်ပြန်လဲဖြစ်အထက်လွှတ်တော်လူများစုခေါင်းဆောင်လဲဖြစ်ခဲ့သူ Kansas ပြည်နယ်ကအသက်65နှစ်အရွယ် Bob Dole လက်တွန်းလဲနဲ့လာပြီးနှုတ်ဆက်ဂုဏ်ပြုပါရယ်လက်တွန်းလဲပေါ်မှာထိုင်နေရကနေဘေးကအကူနဲ့ကြိုးစားပန်းစားမတ်တက်ထရက်ပြီးချိန်မှာတော့ဘယ်လက်ကိုကြိုးစားမြောက်ကအလေးပြုလိုက်တဲ့ Mr. Dole ရဲ့ဟန်မူရာကိုတော့အားလုံးကဝမ်းနဲ့ကြည်နူးစွာနဲ့တွေ့မြင်ခဲ့ရတာပါ ဝါရှင်တန်ဒီစီကနိုင်ငံတော်ဇာပနာအခမ်းအနားကျင်းပရာ National Cathedral ဘုရားကျောင်းကိုသမ္မတ George H.W. Bush ရောက်ရှိစဉ်မှာတော့41ယောက်မြောက်သမ္မတကိုဂုဏ်ပြုတဲ့အနေနဲ့ခေါင်းလောင်း41ချပ်ထိုးခဲ့ပါတယ်။သူကွယ်လွန်တဲ့အထိမ်းအမှတ်အနေနဲ့နိုင်ငံတော်ဝန်ထမ်းချင်းအထိမ်းအမှတ်နေ့အဖြစ်သတ်မှတ်ထားတဲ့ဗုဒ္ဓဟူးနေ့မှာသမ္မတရဲ့အခမ်းကို Capitol Hill ကနေမြို့တော်တွင်အင်မီတော်ရှိကနေဖျက်ပြီး National Cathedral ဘုရားကျောင်းကိုတည်ဆောင်သွားခဲ့ကြတာပါ။နိုင်ငံတော်ဇာပနာအခမ်းအနားကိုတော့ကမ္ဘာ့ခေါင်းဆောင်နေဖြစ်တဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲလ်ဗြိတိန်နိုင်ငံတော်ဝင်မင်းသားချားလ်စ်ဂျော်ဒန်ဘုရင်အဗ်ဒူလာနဲ့ပိုလန်သမ္မတအန်ဇေဒူဒါကနေဒါဝန်ကြီးချုပ်ဟောင်းဘရိုင်ယန်မူရနီတို့တက်ရောက်ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်အပြင်သမ္မတဟောင်းဂျမီကာတာဘီလ်ကလင်တန်နဲ့ဘရက်အိုဘားမားတို့လည်းတက်ရောက်ကြပါတယ်။ကွယ်လွန်သူ41ယောက်မြောက်သမ္မတရဲ့ဇနအယသူ့ရဲ့သား43ယောက်မြောက်သမ္မတGeorge W. Bush ကဂုဏ်ပြုမိန့်ခွန်းဝမ်းနည်းဆုနှင်စွာပြောကြားခဲ့ပါတယ်
။ So through our tears, let us know the blessings of knowing and loving you, a great and noble man, the best father a son or daughter could have. And in our grief, let us smile knowing that Dad is hugging Robin and holding Mom's hand again.
ကျွန်တော်တွေတတိယအောင်မြင်နေကြမှာပါအဖေရဲ့နူးညံ့တိမ်မွေးမှုယိုသားမှုနဲ့ကျင်နာရတဲ့စိတ်တွေဟာကျွန်တော်တို့နဲ့အတူအမြဲရှိနေမှာပါကျွန်တော်တို့ရဲ့မျက်ရည်တွေကတဆင့်ကောင်းချီးမင်္ဂလာတွေနဲ့မေတ္တာတွေကိုပို့သလိုက်ပါတယ်ကြီးမြတ်တဲ့တိတ်ခါရှိတဲ့ပါရမီရှင်တစ်ယောက်ဖြစ်ပါတယ်တားတယောက်ဒါမှမဟုတ်သမီးတစ်ယောက်ရဲ့မေတ္တာအထားနိုင်ဆုံးဖခင်တစ်ယောက်လည်းဖြစ်ပါတယ်အဖေဟာရောဘင်ကိုဖက်ပြီးအမေလက်ကိုဆွဲကင်နေမှာဖြစ်တဲ့အတွက်ကျွန်တော်တို့ဝမ်းနဲ့ပူဆွေးနေတဲ့ကြားမှာပဲပြုံးနေပါမယ်လို့တားဖြစ်သူဘုရှ်ကပြောသွားတာပါအဲဒီနောက်တော့ဝါရှင်တန်ဒီစီကနေသမရဟောင်းရဲ့ရုပ်အလောင်းကိုဟျူစတင်မြို့ကိုတည်ဆောင်လာခဲ့ပြီးတော့စိတ်မာတင်စ်အီပစ်ကိုပယ်ဘုရားကျောင်းမှာအများပြည်သူနောက်ဆုံးဂရဝပြုနိုင်အောင်ထားရှိခဲ့ပါတယ်ဒီဇင်ဘာလ6ရက်ကြာသပတေးနေ့မိသားစုရဲ့တည်တံ့ဇာပနာအခမ်းအနားပြီးမှတော့သမရ George H.W. Bush ကိုဟျူစတင်မြို့မြောက်ဘက်ကီလိုမီတာ120လောက်အကွာမှာရှိတဲ့Texas A&M တက္ကသိုလ်ဝင်းနေကသမရစာကြည့်တဲ့အနီးမှာမြုပ်နှံပါတယ်။ဧပြီလအတွင်းအသက်62နှစ်အရွယ်မှာကွယ်လွန်သွားတဲ့ဇနီးဖြစ်သူဘာဘရာ1953ခုနှစ်တုန်းကသွေးကင်ဆာရောဂါနဲ့သေဆုံးသွားတဲ့သမီးဖြစ်သူရော်ဘင်တို့နဲ့အတူရှင်တွဲမြုပ်နှံခဲ့တာပါခင်ဗျာ။
ဗီယိုအမေရိကန်တာမြန်မာပိုင်းကအင်္ဂါနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပါလိမ့်မယ
်။ပြည်ထောင်နိုင်ငံ EU တွေကနှုတ်ထွက်မဲ့ Brexit အစီအစဉ်ဟာမူလကတည်းကဖိအိုဖျဲဖြစ်နေခဲ့ရတာက Brexit ကိစ္စအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မဲ့အစီအစဉ်ကိုဝန်ကြီးချုပ်ထရီဇာမေကရက်ရွှေ့ဆန်းလိုက်တဲ့အတွက်အခြေအနေတွေပိုပြီးတော့ရှုပ်ထွေးသွားစေခဲ့ပါတယ်။ EU တွေကဗြိတိန်နှုတ်ထွက်ရေးအတွက်ဝန်ကြီးချုပ်မေဟာ EU ခေါင်းဆောင်တွေနဲ့လှပေါင်းများစွာညှိနှိုင်းဆောင်ရွက်ခဲ့ရတာလည်းဖြစ်ပါတယ်။ကနေဒါနိုင်ငံမှာဖန်ဆီးခံထားရတဲ့ Huawei နည်းပညာကုမ္ပဏီကြီးရဲ့ဗဏ္ဍာရေးဆိုင်ရာအကြေအကဲကိုငွေကြေးမတမာမှုနဲ့အမေရိကန်ပြည်ထောင်စုကိုလွှဲပြောင်းပေးနေဖို့ချိန်နေချိန်မှာပဲတင်းလာနေကကနေဒါတရားရုံးမှာသူ့ကိုအာမခံပေးတဲ့မပေးတဲ့ဒုတိယနေ့အဖြစ်ကြားနာစစ်ဆေးနေပါတယ်ဒီတိအစိုးရကိုလောက်ခါသွားစေခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲဖြစ်ပွားပြီးပထမဆုံးအကြိမ်ဖြစ်သမ္မတအီမန်နွယ်မက်ခရွန်ကယူချိုးပေမဲ့ခိုင်မာစွာလူထုရှိမှောင်မှာတောင်းပန်ခဲ့ပါတယ်ဖြစ်ပျက်ခဲ့သမျှတွေမှာသူ့အနေနဲ့တာဝန်ရှိကြောင်းသူပြောဆိုမှုတွေဟာလူတချို့လူတွေကိုထိခိုက်စေနိုင်ခဲ့တဲ့အတွက်တင်းလာတချို့လူတွေကိုထိခိုက်စေနိုင်ခဲ့တဲ့အကြောင်းတင်းလာနေကတနင်္ဂနွေလုံးကိုထုတ်လွှင့်တဲ့မင်းကွန်းမှာပြောကြားခဲ့ပါတယ်ဒါအပြင်ပင်စင်လစာတွေအပေါ်အခွန်ငွေတိုးကောက်မှုဟာလည်းမတရားဘူးလို့သူယူဆကြောင်းမက်ခရွန်ကပြောပါတယ်ဒါပေမဲ့လွန်ခဲ့တဲ့သတင်းပတ်တွေအတွင်းနိုင်ငံမှာဖြစ်ပွားခဲ့တဲ့အမျက်ဒေါသထွက်မှုတွေဟာအထူးသဖြင့်ပြင်သစ်ကျေးလက်တော်ရွာလူထုအကြားနှစ်40ကျော်မကျေနပ်မှုတွေကြောင့်ဖြစ်တယ်လို့သူကပြောပါတယ်ဒါအပြင်လက်ရှိအခြေအနေဟာစီးပွားရေးနဲ့လူမှုရေးအရေးပေါ်အခြေအနေဖြစ်တယ်လို့လည်းသမ္မတမက်ခရွန်ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းနိုင်ငံလိုက်ပြီးတော့နိုင်ငံတကာသတင်းချင်းချုပ်ကိုကြီးညာခဲ့တာပါခင်ဗျာအခုမနေ့ပိုင်းစီစဉ်ထုတ်လို့ရမှုက Mac Engine နိုင်ဖြစ်ပါတယ်အသံပိုင်းဆိုင်ရာ engine တွေကတော့ Dave Magnus ဖြစ်ပါတယ်ဒီလိုမြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ32 40နဲ့လိုင်းလမီတာ190ကနေထုတ်လို့ရတာဖြစ်ပါတယ်ဗီဒီယိုကနားဆင်တဲ့အတွက်ကျေးဇူးများတင်ပါတယ်ခင်ဗျာကျွန်တော်ကြုံလည်းပါ
This program has come to you from the Voice of America, Washington.